to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ 2532 နဲ့လိုင်းလက်မီတာ 190 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။အင်္ဂါညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်။
မင်္ဂလာညချမ်းပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်မအနောင်လာတို့ပြောပြမှာပါအမေရိကန်သမ္မတထရမ့်ကိုတရားစွဲဆိုရဲ့အောက်လွတ်တစ်ခုလုံးမှာမနေ့ပြန်မဲခွဲမဲ့လုပ်ငန်းစဉ်စတင်နိုင်ဖို့အောက်လွတ်တော်စီကံသေးသေးကော်မတီကဒီကနေ့ပြင်ဆင်ပါတယ်ပါကစ္စတန်စစ်အာဏာရှင်ဟောင်းပေါ်ဗက်မူရှာရက်ကိုကြီးလေးတဲ့နိုင်ငံတော်သစ္စာဖောက်မှုနဲ့ပါကစ္စတန်အထူးတရားရုံးတစ်ခုကတည်တံပြစ်ဒဏ်ချမှတ်လိုက်ပါတယ်အာဖဂန်နစ္စတန်မှာဒီကနေ့ဘုံနှလုံးပေါက်ကွဲခဲ့ပြီးတော့ကလေးငယ်အပါအဝင်လူပေါင်း10ဦးထက်မနည်းသေဆုံးပြီး20နီးပါးဒဏ်ရာရသွားပါတယ်ဒီလိုသတင်းတွေကြားမှာပါမဆုမ
ဟုတ်ကဲ့ပါနန်းလောင်ရေအင်္ဂါညအတွက်သောရရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေထဲမှာတော့ပြီးခဲ့တဲ့ဒီဇင်ဘာလ15ရက်နေ့ကကော့တာအနောက်ဖက်ပင်လယ်ပြင်မိုင်155အကွာမှာဖမ်းမိတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကဒုက္ခသည်အယောက်200ကိုဒီကနေ့အာဏာပိုင်တွေစတင်စစ်ဆေးနေပြီဖြစ်ပါတယ်
ဆိုတော့ထောက်ကတိုင်းနဲ့ရခိုင်မှာရှိတဲ့ဂရုတိယခွန်လာတဲ့ကစားသမ်းနေပြီ။အဲ့ဒီဘက်ပို့ပါပဲကိုတော့ကတော့ဒီနေရာတွေကခွန်လေးရဦးလေးရပါလ
ိမ့်။ဆစ်ဆေးပြီးလို့ရှိလို့ရှိရင်စခန်းနေစီကိုပြန်ပြီးတော့ပို့မယ်အကြောင်းတရေနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ရခိုင်မြောက်ပိုင်းရသေးတော်မြို့နယ်ကတောင်းရကျေးရနီမှာစစ်တပ်ကတပ်ဆွဲထားလို့စိုးရိမ်စိတ်တွေနဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပါတယ်။အုပ်ချုပ်ရေးမှူးနှစ်ဦးအသက်ခံခဲ့ရတဲ့ကိစ္စကိုစုံစမ်းအရေးယူပေးဖို့ကိုလည်းအုပ်ချုပ်ရေးမှူး60ကျော်ကတောင်းဆိုပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကနေပြည်တော်စုကြံ့ခိုင်နေဖွံ့ဖြိုးရေးပါတီကိုယ်စားလှယ်နှစ်ဦးဒီကနေ့ပဲနှုတ်ထွက်ပါတယ်ဒီလိုသတင်းတွေကိုမကြခင်နားဆင်ရမှာပါအခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအောက်လွတ်တော်တစ်ခုလုံးမှာမနေ့ပြန်မဲခွဲမဲ့လုပ်ငန်းစဉ်စတင်နိုင်ဖို့အတွက်အောက်လွတ်တော်စီကံထိန်းသိမ်းရေးကော်မတီကဒီကနေ့ပြင်ဆင်ဆောင်ရွက်နေပါတယ်သမ္မတရာထုကိုအလွဲသုံးစားလုပ်ပြီးတော့နိုင်ငံတော်ပြည်မှုကြီးတွေကျူးလွန်ခဲ့တဲ့အတွက်ဆိုပြီးသမ္မတထရမ့်ကိုအရေးယူဖို့ဒီမိုကရက်အမတ်အများစုကထောက်ခံထားပေမဲ့သမ္မတရဲ့ Republican Party ဖက်ကတော့ကန့်ကွက်ထားပါတယ်။အခုလိုအောက်လွတ်တော်မှာမဲခွဲဖို့နေကလာချိန်မှာပဲသမ္မတထရမ့်ကသူ့ကိုဆွဆွဲထားတဲ့အောက်လွတ်တော်ဒီမိုကရက်တွေကိုသတင်းလာနေမှာထိုးနယ်ဝေဖန်ပါတယ်။သူ့အပေါ်တရားစွဲဆိုရေးလှုပ်ရှားကအမေရိကန်နိုင်ငံရေးသမိုင်းမှာအကြီးမားဆုံးလုပ်ရဖြစ်တယ်လို့လည်းသမ္မတထရမ့်ကတွစ်တာလူမှုကွန်ရက်မှာဝေဖန်ရှုံချထားပါတယ်။ဒီမိုကရက်ကြီးဆိုတဲ့အောက်လွတ်တော်ကသမ္မတကိုပုတ်ထူးနေမှာတရားစွဲဆိုမဲ့အနေထားရှိနေချိန်မှာပဲသမ္မတအပေါ်ဆွဲချက်တွေကိုပြည့်ရဲ့ပြုနေကြတဲ့ Republican ထောက်ခံသူတွေနဲ့မတ်ချက်တွေကိုသမ္မတက Twitter မှာတုံ့ပြန်ရေးသားနေတာပါ။အမေရိကန်နိုင်ငံရဲ့45ဆယ်မြောက်သမ္မတ Trump အနေနဲ့တော့အမေရိကန်ရဲ့243နှစ်သားသမိုင်းမှာတရားစွဲခံရတဲ့တတိယမြောက်သမ္မတဖြစ်လာမှာဖြစ်ပါတယ်။
ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့နျူကလ িয়ার လက်နက်ပိုင်မြောက်ကိုရီးယားပေါ်တန်ခတ်ပိတ်ဆို့မှုတချို့ဖြေလျှော့ပေးရေးတခဲနဲ့ထောက်ခံပေးဖို့တရုတ်နိုင်ငံကရုရှားနဲ့တွဲပြီးဒီနေ့တောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂန်ရှောင်ကနျူကလ িয়ার ဆွေးနွေးပွဲတွေရပ်တန့်နေတာအဆုံးသတ်ဖို့နဲ့ပုံမဆိုးသွားစေဖို့ဆွေးနွေးပွဲတွေနဲ့ဆက်သွယ်မှုတွေပြန်ဆလုပ်သင့်ပြီလို့ဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားပေါ်ပင်လယ်စားနဲ့ဝစ်ထည်တင်ပို့မှုပိတ်ပင်ထတာကိုရုတ်သိမ်းပေးဖို့တရုတ်နဲ့ရုရှားတို့ကအခုလိုပူးတွဲတောင်းဆိုခဲ့ကြတာပါ။ရုရှားဘက်ကလည်းအခုလိုလိုရတာကအမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးပွဲတို့နျူကလ িয়ার ဆွေးနွေးပွဲတွေပြန်ဆနိုင်ရေးအားပေးဖို့ရည်ရွယ်တာပါလို့ဒီလိုကြောင့်ရေးကောင်စီဆုံးဖြတ်ချက်မူကြမ်းထဲမှာဖော်ပြထားပါတယ်။ဒီလိုကြောင့်ရေးကောင်စီဆုံးဖြတ်ချက်မူကြမ်းထဲမှာပဲမြောက်ကိုရီးယားနိုင်ငံသားတွေကိုနိုင်ငံခြားအလုပ်လုပ်ခွင့်ပိတ်ပင်ထားတာကိုရုတ်သိမ်းပေးဖို့နဲ့2019ခုနှစ်ပြဋ္ဌာန်းချက်ဖြစ်တဲ့နိုင်ငံခြားရောက်မြောက်ကိုရီးယားလူသားတွေပြန်ပို့တာတွေကိုလည်းရပ်တန့်ပေးဖို့ရှေ့ပတ်ထဲလုပ်ပေးရေးအဆိုပြုထားပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းထဲမှာပဲကုလသမဂ္ဂပိတ်ပင်တမင်မှုတွေထဲမှာမြောက်ကိုရီးယားယထားနဲ့ကာလန်ဆိုင်ရာပူးပေါင်းဆောင်ရွက်စီမံကိန်းတွေကိုကင်းလွတ်ခွင့်ပေးဖို့ကိုလည်းအဆိုပြုထားပါတယ်။ကုလဆိုင်ရာရုရှားသမ္မတကြီးဗက်ဆလီနဗန်ဂျီယာကတော့ဒီကိစ္စကအလောတကြီးလုတ်စရာမလိုပေမဲ့ဒီနေ့ကစပြီးလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့ညှိနှိုင်းတာတွေဆက်လုပ်သွားမယ်လို့ဆိုပါတယ်ခင်ဗျာ။
ပါကစ္စတန်စစ်အာဏာရှင်ဟောင်းပါဗက်မူရှာရက်ကိုကြီးလေးတဲ့နိုင်ငံတော်သစ္စာဖောက်မှုနဲ့ပါကစ္စတန်အထူးတရားရုံးတစ်ခုကတည်တံပြစ်ဒဏ်ချမှတ်လိုက်ပါတယ်။သမရယာထူကိုရောစစ်တပ်အကြီးအကဲယာထူကိုပါရယူထားတဲ့အချိန်မှာအာဏာကဆင်းမဲ့ဖို့2009ခုနှစ်အတွင်းလူထုရဲ့တောင်းဆိုမှုတွေကြီးထွားလာတဲ့အချိန်မှာသူ့ရဲ့အာဏာတည်မြဲရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုယာယီဆိုင်းငံ့ထားဖို့ဆုံးမြတ်ခဲ့တဲ့လို့ရနဲ့အရေးပေါ်အခြေအနေကြေညာခဲ့တဲ့လို့ရတွေမှာအပြစ်ရှိကြောင်းတွေ့ရှိခဲ့တဲ့အတွက်တရားရုံးကအခုလိုတည်တံပြစ်ဒဏ်ပေးလိုက်တာပါ။ အချောင်းဆွဲချက်အတော်များများနဲ့ပါတရားရင်ဆိုင်နေရတဲ့ပါကစ္စတန်စစ်အာဏာရှင်ဟောင်းမူရှာရက်ဖ်ကတော့တည်ဆွဆွဲချက်တွေအလုံးမှာနိုင်ငံရေးပယောကမကင်ဘူးဆိုပြီးသူ့မှာအပြစ်မရှိကြောင်းညင်းဆိုထားပါတယ်။တရားရင်ဆိုင်နေရတဲ့ကာလမှာပဲမစ္စတာမူရှာရက်ဖ်ကကျမ်းမာရေးအကြောင်းပြချက်နဲ့2016ခုနှစ်ကလေးကအာရဗ်စော်ဘားမြတ်ပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာနေထိုင်နေတာပါ။စစ်အကြီးကဲမစ္စတာမူရှာရက်ဖ်ကပါကစ္စတန်ဝန်ကြီးချုပ်နဝါဇာရီဖ်ကို1999ခုနှစ်မှာအာဏာကဖယ်ရှားခဲ့တာပါ။ဝန်ကြီးချုပ်ဟောင်းရှာရီဖ်ကတော့အာဏာသိမ်းဖယ်ရှားခံရပြီးတဲ့နောက်ပိုင်းဆော်ဒီအာရေဗျနိုင်ငံကိုမိသားစုနဲ့အတူထွက်ခွာသွားခဲ့တာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာတော့ဒီနေ့ပုံပေါက်ခွဲမှုနှစ်ခုတိကျစီဖြစ်ခဲ့ပြီးကလေးငယ်တွေပါဝင်လူပေါင်းအနည်းဆုံး10ဦးသေဆုံးခဲ့ပြီးနောက်ထပ်18ဦးထဏ်ရာရခဲ့ပါတယ်။ကုလသမဂ္ဂကအစင်ကစားတဲ့အရာအာဖဂန်ရဲ့ဆိုးနေတဲ့မှတ်တမ်းတွေနဲ့ကြည့်ရင်တော့ဒီနှစ်2019ဟာအထူးသဖြင့်ကလေးတွေအသေးချေအများကြီးရတဲ့နှစ်ဖြစ်ခဲ့ပြီးကမ္ဘာပေါ်မှာအသေးချေအများဆုံးစစ်ဆုံးဖြစ်ခဲ့တယ်လို့လည်းဖော်ပြလိုက်ပါတယ်။နိုင်ငံရှိတောင်ပိုင်းရှိနေဆက်ပြည်နယ်ကိုစ်မှာဒီနေ့မနေ့စောစောဖြစ်ခဲ့တဲ့လီလမ်းမေးပုံးပေါက်ကွဲမှုကြောင့်အရက်သားရင်တစီထိခိုက်ပျက်စီးသွားပြီးအ ਨੇ ဆုံးလူ10ဦးသေခဲ့ရတာလို့အာဖဂန်ရရှိတွေကဆိုပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးဟယ်လင်ဖိုက်ဒီကအလီရှာခရိုင်မှာဖြစ်ခဲ့တဲ့ဒီပုံးကွဲမှုအတွင်းတည်ဆုံခဲ့ရသူတွေထဲမှာအမျိုးသမီး3ဦးနဲ့ကလေး2ဦးပါသွားတယ်လို့ဆိုပါတယ်။ဝမ်းနဲ့ကြွယ်ကွဲနေတဲ့မိသားစုနဲ့မိတ်ဆွေတွေအနေနဲ့ဒီတည်ဆုံရသူတွေရဲ့စာဗနာခဏတက်ဖို့သွာလာနေကြပြီလို့ပြည်နယ်အုပ်ချုပ်ရေးမှူးရဲ့ Twitter မှာလည်းဖော်ပြလိုက်ပါတယ်။ဒါအပြင်ဘုံခွဲသူတွေကိုဖမ်းဆီးနိုင်ဖို့စုံစမ်းစစ်ဆေးမှုတွေစလုပ်နေပြီလို့လည်းအုပ်ချုပ်ရေးမှူးရဲ့ Twitter ဆဲမှာဖော်ပြထားပါတယ်။ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရနစရတ်ရာဟီမီကတော့ဒါကတာလီဘန်တွေရဲ့လက်ချက်ဖြစ်တယ်လို့ပြောထားပေမဲ့တာလီဘန်တွေဘက်ကတော့ဘာမှထုံပြောသေးပါဘူး။နောက်ဘုံကွဲမှုတစ်ခုထဲမှာတော့နိုင်ငံမြောက်ပိုင်းဘော့ဂ်ပြည်နယ်ကမဇာအီရှေဟန်မြို့မှာလမ်းဘေးပုံးတစ်လုံးလမ်းပြပလေကားကိုထိသွားခဲ့ပြီးရဲ6ဦးနဲ့ရဲသား12ဦးထဏ်ရာရခဲ့ပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်နောက်ဆုံးသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။နိုင်ငံတော်သမ္မတဝင်းမြဲဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုချစ်ကြည်ခေရောက်ရှိနေတဲ့ဗီယက်နမ်ဝန်ကြီးချုပ်ငွယွင်ဆန်ဖူနဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။နိုင်ငံချစ်ကြည်နဲ့ပူးပေါင်းဆောင်ရွက်မှုပုံမခိုင်မာစေရည်ရွယ်ပြီးတော့တုံးရကြခေရောက်နေတဲ့ဗီယက်နမ်ဝန်ကြီးချုပ်ကိုနိုင်ငံတော်သမ္မတဝင်းမြဲကဒီကနေ့မနက်ပိုင်းမှာနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကျေးဇူးခဲ့တာဖြစ်ပြီးနိုင်ငံပူးပေါင်းဆောင်မှုကိစ္စတွေဆွေးနွေးခဲ့ကြကြောင်းမြန်မာသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံချစ်ကြည်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုပုံမခိုင်မာရေးနိုင်ငံအကျိုးစီးပွားဖြစ်ထွန်းစေမဲ့ကိစ္စရပ်တွေနဲ့ဒေတာတွေနဲ့နိုင်ငံတကာကိစ္စရပ်တွေမှာအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးကုံသွဲရေးရင်းနှီးမြှုပ်နှံမှုလုံခြုံရေးနဲ့ပတ်ပေါင်းစုံမိဖက်ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးခဲ့ကြသလိုနိုင်ငံတန်တမာဆက်ဆံရေး45နှစ်ပြည့်အထိမ်းအမှတ်မှာအစ်မြင့်ကိုစလက်ခီးစဉ်တွေစီစဉ်ရေးကိစ္စဆွေးနွေးခဲ့ကြကြောင်းလဲမြန်မာသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်ပြည်ကတဲ့နှစ်တုန်းကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဗီယက်နမ်ဝန်ကြီးချုပ်ငွယင်ဆန်ဖူရဲ့ဖိတ်ကြားချက်နဲ့ဗီယက်နမ်နိုင်ငံကိုပထမဆုံးတရားဝင်ခီးစဉ်တွားရောက်ခဲ့ပြီးတော့နိုင်ငံကြားပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံမှာပြည်ပကရင်းနှီးမြှုပ်နှံလှုပ်ကိုင်ကြတဲ့နိုင်ငံတွေထဲမှာဗီယက်နမ်နိုင်ငံဟာအဆင့်9မှာရှိပြီးတော့ကုန်သွယ်မှုမှာတော့အဆင့်9မှာရှိပါတယ်ဗီယက်နမ်နိုင်ငံဟာမြန်မာနိုင်ငံအဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမှာအလက်ကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတာလည်းဖြစ်ပါတယ်
တရုတ်နိုင်ငံရဲ့ဒုတိယမြောက်လေရင်တင်စစ်သမောကြီးစတင်အသုံးပြုမဲ့အခမ်းအနားကိုတရုတ်သမ္မတကိုယ်တိုင်ဒီနေ့တက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရတိုင်ဝမ်နဲ့ရောတောင်တရုတ်ပင်လယ်ရေပြင်ပိုင်းနဲ့အငင်းပွားနေတဲ့နိုင်ငံတွေနဲ့တင်မကအမေရိကန်ပြည်ထောင်စုနဲ့ပါဆက်ဆံရေးတင်မာနေတဲ့တရုတ်နိုင်ငံကအခုလိုစီးအင်ယာတိုးချဲ့လိုက်တာလည်းဖြစ်ပါတယ်။ရှန်ဒုံလို့ခေါ်တဲ့ဒီစစ်လေရင်တင်စစ်သမောကြီးပိုင်ဆိုင်လိုက်တဲ့တရုတ်ဟာလေရင်တင်စစ်သမောပိုင်ကမ္ဘာနိုင်ငံအနည်းငယ်တည်းကနိုင်ငံတစ်ခုထူးထူးခြားခြားဖြစ်လာပါပြီ။တတိယမြောက်လေရင်တင်စစ်သမောကြီးကိုလည်းတရုတ်နိုင်ငံထဲမှာပဲဆောက်လုပ်နေတယ်လို့သတင်းတွေထွက်နေပါတယ်။တရုတ်ပြည်တွင်းမှာပဲပထမဆုံးထုတ်လုပ်ခဲ့တဲ့ဒီလေရင်တင်စစ်သမောရှန်တုံးကိုဟိုင်နန်ကျွန်းတောင်ပိုင်းဆန်ညာရက်ကတရုတ်ပြည်သူလူမျိုးရေးတပ်ကိုပေးအပ်ခဲ့တာပါ။တရုတ်ပိုင်ပထမလေရင်တင်စစ်သမောကြီးဖြစ်တဲ့ဆိုဗီယက်လို့လျောင်နင်းကိုတော့ယူကရိန်းနိုင်ငံကဝယ်ယူခဲ့တာဖြစ်ပြီး2012ခုနှစ်ကတည်းကစအသုံးပြုလာခဲ့ပါတယ်။သမ္မတရှီဂျင်ပင်ကိုရိုင်းတက်ရောက်ခဲ့တဲ့ဒီနေ့စစ်သမောပြည်ပွဲအခမ်းအနားကိုလူ 9,000 ကျော်တက်ရောက်ခဲ့တယ်လို့လည်းဆိုရပိုင် CCTV သတင်းကကြေညာခဲ့ပါတယ်။တရုတ်သမ္မတရှီကကွန်ပျူတာဖွဲ့ကိုစစ်ဆေးပြီးသမောဘော်ကတပ်ဖွဲ့တွေကိုလည်းတွစ်ဆုံနှုတ်ဆက်ခဲ့ပါတယ်။ဒီစစ်သမောကိုချထားခဲ့တဲ့ ဟိုင်နန်ပြည်နယ်ဟာဗီယက်နမ်နိုင်ငံအရှေ့ပိုင်းရှိတခြားနိုင်ငံတွေနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာရှိပါတယ်။တောင်တရုတ်ပင်လယ်ရေတရုတ်နဲ့အငင်းပွားနေတဲ့နိုင်ငံတွေကတော့ဗီယက်နမ်၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဘရူနိုင်းတို့ဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှနေထိုင်နေတဲ့တူရကီမွတ်စလင်ဘာသာရေးဆရာတယောက်နဲ့ပတ်သက်မှုရှိတယ်ဆိုပြီးအတိတ်ကအတိုက်ခံပါတီကမြို့တော်ဝန်တယောက်ကိုတူရကီအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့အစိုးရပိုင်သတင်းဌာနကဒီကနေ့ပြောပါရယ်။တီချာဖျက်တကူမှလည်းရဲတပ်ဖွဲ့ရဲ့စစ်စင်ရေးအတွင်းလူပေါင်း200ထက်မနည်းဖမ်းဆီးခဲ့တာပါ။အမေရိကန်မှနေထိုင်နေတဲ့ဘာသာရေးဆရာဖတ်တူလာဂူလန်နဲ့ပတ်သက်မှုဆွဲချက်နဲ့ဦးရလာစိတ်ကမြို့တော်ဝန်ဘူရက်အိုဇူကိုတနင်္လာနေ့နောက်မိတ်မှာဖမ်းဆီးခဲ့တယ်လို့အနာဒိုလူသတင်းကပြောပါရယ်။2016ခုနှစ်တူရကီစစ်အာဏာသိမ်းမှုကြိုးပမ်းမှုမှာဘာသာရေးဆရာဂူလန်ကဦးဆောင်ခဲ့တာဆိုပြီးတူရကီအစိုးရကဆွဆွဲပြောဆိုထားတာဖြစ်ပါတယ်။အကြမ်းဖက်မှုဆွဲချက်နဲ့အဖမ်းခံရတဲ့မြို့တော်ဝန်ဦးဂုစကာအတိတ်ကအတိုက်ခံ CHP ပါတီကနေပြီးခဲ့တဲ့မေလကမှပထမဆုံးရွေးကောက်ခံရတာလည်းဖြစ်ပါတယ်။ကတ်ထလနဲ့ကိုင်တပ်ဖွဲ့တွေနဲ့ပတ်သက်မှုဆွဲချက်နဲ့ CHP ပါတီကရွေးကောက်ခံမြို့တော်ဝန်ဆလေးဦးထက်မနေလို့လည်းအဖမ်းခံထားရပါတယ်။အတိုက်ခံပါတီဘက်ကတော့အကြမ်းဖက်မှုဆွဲချက်တွေမှာအပြစ်မရှိကြောင်း CHP ပါတီကညှင်းဆိုထားသလိုနိုင်ငံအရှိတောင်ပိုင်းကသူတို့ရဲ့အမခံအားတွေအားပြောသွားအောင်နိုင်ငံရေးရွယ်ချက်နဲ့အခုလိုဖန်ဆီးနေတာလို့ဆွဆွဲပြောဆိုပါရယ်မစ္စတာဂူလာနဲ့ပတ်သက်မှုမရှိကြောင်းညှင်းဆိုခဲ့တဲ့ CHP ပါတီကမြို့တော်ဝန်ဂူစ်ကိုဖန်ဆီးခဲ့တဲ့အပေါ်ရှုံချလိုက်ပြီးတော့ CHP ပါတီအတွင်းအဲ့ဒီလိုပတ်သက်နိုင်တဲ့အခွင့်အလမ်းတွေမရှိဘူးလို့လည်းပြောဆိုထားတာပ
ါ E-secret တောက်တမှုကြောင့်နာတာရှည်အဆုပ်ယောဂတွေဖြစ်ဖို့အန္တရာယ်များစေပေမဲ့ရိုးရိုး secret တောက်တာလောက်တော့မဆိုးဘူးလို့အမေရိကန်နိုင်ငံကလေ့လာမှုအသစ်တစ်ခုမှတွေ့ရှိလိုက်ပါတယ်အမေရိကန်ကာကွယ်ရေးစစ်ပညာချန်နယ်ထဲမှာပါလာတဲ့ဒီလေ့လာမှုရဲ့စတင်ချိန်မှာအဆုတ်ယောဂါလက္ခဏာလုံးဝမရှိတဲ့အမေရိကန်နိုင်ငံသားပေါင်း 32,000 ကို2013ခုနှစ်နဲ့2016ခုနှစ်အတွင်းစစ်တမ်းကောက်ယူခဲ့တယ်လို့ဆိုပါတယ်။ဒီလေ့လာမှုထဲမှာ E-secret သောက်သုံးသူတွေအနေနဲ့ရင်ကျက်တာအဆုတ်လေးပြင်ရောင်းတာအဆုတ်ပွတာနဲ့နာတာရှည်အဆုတ်လမ်းကြောင်းပိတ်တာတွေပါဝင်နာတာရှည်အဆုတ်ယောဂါတွေဖြစ်ဖို့အန္တရာယ်တိတသမသုံးစားတက်သွားတယ်လို့တွေ့ရှိလိုက်ပါတယ်။ဒါပေမဲ့ရိုးရိုး secret ရောဒီ E-secret ပါတွဲတောက်သူတွေမှာတော့ DNA ကသုံးစားတောင်ပိုများသွားတယ်လို့တွေ့ရှိခဲ့ပါတယ်။ဒီလေလာမှုမှာဦးဆောင်လုပ်ခဲ့သူကဆီလီတောက်သူအများစုက E-secret စတောက်သုံးချိန်မှာအရင်တောက်လာခဲ့တဲ့ U secret တောက်တာကိုလည်းမဖြတ်ခဲ့ကြဘူးလို့ဆိုပါတယ်။ဒါပေမဲ့ရိုးရိုး secret ကိုဖြတ်လိုက်ပြီး E-secret ပဲစတောက်သူတွေမှာလည်း DNA က3နှစ်အတွင်းတိတိတသာပေါ်လာတယ်လို့ဒီလေလာမှုမှာပဲတွေ့ရှိခဲ့ပါတယ်ခင်ဗျာ။
အင်္ဂါညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာလည်းတပြိုင်တည်းနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။ပြီးခဲ့တဲ့ဒီဇင်ဘာလ15ရက်နေ့ကကော့တောင်းအနောက်ဘက်ပင်လယ်ပြင်မိုင်155မိုင်အကွာမှာဖမ်းဆီးရမိခဲ့တဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကဒုက္ခသည်အယောက်200ဝန်းကျင်လောက်ကိုဒီကနေ့စတင်စစ်ဆေးနေပြီဖြစ်ပါတယ်။စစ်ဆေးတာတွေပြီးသွားရင်တော့သူတို့ကိုတက်မတော့ရေတက်စစ်သင်းမောနဲ့ရခိုင်ပြည်နယ်တောင်ပြိုလက်ဝဲဒုက္ခသည်ကျိုးစိုးလက်ခံရေးစခန်းကိုပို့ဆောင်သွားမယ်လို့ကော့တောင်းမြို့နယ်အုပ်ချုပ်ရေးမှူးတာဝန်ရှိသူကပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့အကြောင်းစုံကိုမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
ကော့တောင်းနောက်ဖက်ပင်လယ်ပြင်တဲကဖမ်းဆီးရမိရဲ့လှေစီးဒုက္ခသည်တွေကိုအခုလက်ရှိမှာတပ်မတော်ရေတပ်စခန်းရှိရဲ့ဇာတကြီးကျွန်းမှာထိန်းသိမ်းထားပြီးဒီနေ့စတင်စစ်ဆေးနေကြောင်းကော့တောင်းမြို့နယ်ခရိုင်ထွေထွေအုပ်ချုပ်ရေးဌာနကလက်ထောက်ညွှန်ကြားမှုဦးမြတ်သူက VOA ကိုပြောပါတယ
်။အားကတော့ရတူကိုဆိုတဲ့ဒီမှာ193ဦးအဲ့ဒါတွေကိုသူစစ်နေတယ်။အဲ့ဒါ193တဲ့ဖြစ်ဖြစ်လေဒါတော့ကိုတို့လည်းအစီအစဉ်ပြီးမှပဲသိနေတယ်။ဇာတကြီးကျွန်းမှာအခုလေကိုထားပြီးတော့မှသူတို့ဆရာတာဝန်ရှိသူတွေလာတော့ကြားရပါတော့။ဘုရားကကြခိုင်ဘက်ကတကွတဲ့ဆန်းနေရလဲအခုတော့ပါလိမ့်မယ်စစ်စေးပြီးရင်အတိအကျတို့ပြောကြမှာပါ
သူတို့ကိုစစ်ဆေးပြီးသွားရင်တော့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကရခိုင်ပြည်နယ်တောင်မြို့လက်ဝဲဒုက္ခသည်ကျိုးစိုးလက်ခံရေးစခန်းကိုကော်တောင်းမြို့နယ်အုပ်ချုပ်ရေးတာဝန်ရှိသူတွေကစောင့်ချက်ပြီးတပ်မတော်ရေတပ်သမောနယ်ပို့ဆောင်သွားမယ်လို့သူကပြောပါတယ
်သူတို့ထောက်ခံတိုင်းနဲ့ရခိုင်မှာရှိတဲ့ဂရုစီယာခွန်လာတဲ့ကစေးဆန်းနေရှိတယ်လေအဲ့ဒီလိုပို့ပို့ပါတယ်ကိုတို့ကတော့ဒီနယ်ငယ်တွေကဘုန်းကြီးရဦးလေးရပါလေဒါကတော့အခုတော့တဲ့ဆက်မပြနေတဲ့ဒီခါကျဆက်မပြတာဒီစမ်းလို့အဲ့ဒီဒီကြောက်ကိုမမခောက်ဆွဲလို့ကျုပ်တို့လောက်ထောက်နေရဆက်ဆို15အိတ်ပေါ်ကြီးကျွန်တော်ထောက်ပေါ့ဘောနောက်ပြန်ရင်တော့တမောကဘက်ကိုထွက်ပါသွားတယ်သူတို့တန်းနေကြပါနေလို့ပြီးတော့သူကတဲ့အဆပ်ပုတ်ကစားတော့ဒါကိုကြည့်နေရဝိုင်းတော့ပို့တာသူကအကုန်လုံးပြန်ပေးကြတာ
ကနဦးစစ်စေးချက်တွေရဆိုရင်သူတို့ဟာလူမောင်ကိုဆက်လီနဲ့လိုက်ပါလာကြတာဖြစ်ပြီးအများစုကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကဒုက္ခသည်တွေဖြစ်ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်အလားတူဖြစ်ရမျိုးလဲလွန်ခဲ့တဲ့2015-2016မှာဖြစ်ခဲ့ကြောင်းသူကအခုလိုပြောတာပါ
။ဒီ2015ဆက်ဆံရုံကပုံပြီးတော့ဆိုပြီးတော့ကျွန်တော်တို့ဒါ ဒီ issue တော်တော်ကြီးကြီးမားမားကိုဖြေရှင်းနေရတယ်။လုံခြုံရေးမကောင်းလို့မြန်မာနိုင်ငံထဲမှာအခြေအနေကောင်းလို့ထွက်တဲ့လူတွေကနိုင်ငံတကာအပေါ်ပေါ်ပြတ်နေတဲ့တော့ဒါ issue တင်တာပေါ့။နောက်ဆုံးကျွန်တော်တို့ကစက်နေတဲ့ဒီအားလုံးဆက်လိုက်တဲ့အချိန်ကဘင်္ဂလားဒေ့ရှ်နိုင်ငံကထွက်လာတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်နေတယ်။ဆိုတာပြီးရမှာအဲ့ဒီ issue ကနေသွားတယ်။နေသွားပြီးတော့ကျွန်တော်တို့ကကောင်ပြိုလက်ဝဲစခန်းအနေမှာတစ်ဆင့်ပြန်ပို့လိုက်ရတယ်။ဟိုဘက်ကိုပြန်ပို့လိုက်ရတယ်။
ရခိုင်ကမ်းလွန်ပင်လယ်ပြင်မှာ2015မေလ22ရက်ကလှေစီးပြေးဒုက္ခသည်200ကျော်ဖမ်းဆီးရမိခဲ့ပြီးအဲ့ဒီနောက်ပိုင်းအယောက်900ကျော်ကို ARD တိုင်းဟန်ဂျီကျွန်းနားမှာထတ်တွေ့ခဲ့ရပါ2019နိုဝင်ဘာ29ရက်ကလည်း ARD တိုင်းပသိမ်မြို့နယ်ချောင်းသာကြီးရွာမှာလှေစီးပြေးဒုက္ခသည်100လောက်ဖမ်းဆီးမိခဲ့ရဖြစ်ပြီးတချို့ကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ
် VOA သတင်းတော်ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကကြေးရွာတစ်ခုမှာစစ်တပ်ကစခန်းလာချလို့ရွာထဲကဒေသခံတွေတိတ်ဆောင်နေကြရတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်မြို့နယ်တောင်ဒရာကျေးရွာအနီးမှာစစ်တပ်ကနေတက်လာဆွဲတဲ့အတွက်စိုးရိမ်စိတ်တွေနဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပါတယ်။ဒါပေမဲ့ရွာထဲမှာတော့တက်ကြီးရွယ်ဦးတချို့သာကြံခဲ့တယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တဦးကပြောပါတယ်။တမတော်ဘက်ကတော့ဒီပြောဆိုချက်တွေကိုညှင်းဆန်လိုက်ပြီးစစ်တပ်အနေနဲ့ဒေသခံလူထုထိခိုက်စေမဲ့လုပ်ရမျိုးတွေမရှိကြောင်းပြောဆိုခဲ့ပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်။
ရသေးတောင်မြို့နယ်တောင်တရားကျေးရွာမှာပြီးခဲ့တဲ့၄ရက်လောက်ကတပ်မတော်စီကြောင်းဝင်ရောက်လာတာကြောင့်ဒေသခံတထောင်ကျော်လောက်နှီးဆက်အကျေးရွာတွေကိုထွက်ပြေးသွားကြပြီးအဲ့ဒီထက်မှမပြေးနိုင်တာကြောင့်တက်ကြီးရွာတို့ချို့ကိုထားခေရတယ်လို့တောင်တရားကျေးရွာထွက်ပြေးလာသူကိုလင်းဖြူကပြောပါတယ
်။မမစိတ်ကြောက်ကဟိုကြောက်တန်းဖက်ကလာတယ်သူတို့ကကြောက်တန်းကလာတော့ကျွန်တော်တို့ကကြောက်ပြီးဟိုသူတို့မြင်တော့ထွက်ပြေးကြတယ်ပေါ့။ပြီးရင်တက်ကြီးရွာတို့ကယူဟာကျွန်တော်တို့ကပြန်ဟိုပေးမရှင်မရှိတော့လို့ကျွန်တော်တို့ကဟိုထားခဲ့ရတယ်သူတို့ဟို၈ဦးလောက်ကြံခဲ့တယ်ကိုကြီးတွေကလည်း80ကျော်ပါတယ်ကို80ကျော်ပါတယ်သူတို့ကျွေးရင်တော့စားရမှာပေါ့ကိုသူတို့မကျွေးရင်တော့စားရမှာမဟုတ်တော့ဘူးလေသူတို့ကနေမကောင်းတဲ့လူတွေပါတော့လေစခန်းကူလက်ရှိအိမ်မှာသူတို့ကစခန်းရှာပြီးနေနေတယ်ကိုကကျွန်တော်တို့ကနေမှာဆိုတော့စောင်းဝင်နေတော့အဆင်မပြေဘူးလေကျွန်တော်တို့ကဟိုပြီးရင်ဟိုဆောက်ရတည်ဖြစ်တော့လေဟိုဆောက်ရပါမရှိရရှိတယ်လို့ဒီတော့ဗောဒီကလေးတွေနေမကောင်းလာနေရှိတယ်အင်းလို့ရှိတယ်ဗော
လက်ရှိရှင်ဒီအဲ့ဒီခြေရွာနီးဝန်းကျင်မှာတပ်မတော်ကတပ်ဆွေးထားတာကြောင့်ခြေရွာတိမှာကြံနေခဲ့တဲ့တက်ကြီးရွယ်ကို9ဦးကိုခေါ်ယူဖို့အတွက်တပ်ဆင်ရာအစိုးရရဲ့ကူညီတွေလိုအပ်နေတယ်လို့လည်းရသေးတော်မြို့နယ်မြို့သားလက်တော်မှဦးခင်မောင်လာကပြောပါတယ
်ပုပ္ပယခြေရွာမှာဟိုတပ်မတော်စစ်ကြောက်ကစီလီရဲ့မိလေပိုင်းကစားပြီးတော့ဝေးလာတာတော့ရွာသားတွေကအဲ့ဒီရွာသား1200ရှိတယ်ရောသားတွေကရောအနည်းရောက်ကလေးကသူကဆက်ပြေးသွားကြတယ်မပြေးနေခေါ်တာစစ်စစ်တာမင်းမြန်တာတွေခံရတာတရှိတယ်တရင်းနေခေါ်ထားတာရှိတယ်ဆိုတော့ဒီလူကဖြည်းဖြည်းချင်းရှိတယ်ဆိုတော့သူကသူ့ရင်ကြောက်ကြောက်ပြေးတာပဲမပြေးနိုင်သေးတဲ့ကြီးပုဂ္ဂိုလ်ခဏဦးရှိတယ်ခဏဦးမှာအသက်တရာကျော်တယ်တဲ့ကြီးပုဂ္ဂိုလ်ကနှစ်ဦးကိုစီကျော်တဦးနောက်ရှင်းစီကျော်နှစ်ဦးသူစေးလေးမီကတဦးသောက်စီချင်းကတဦးအဲ့လိုခဏဦးရှိတယ်ကြံခဲ့တယ်သူကပြေးလို့မရောက်အဲသူတို့စူးစမ်းပြီးတော့အဲ့လိုပဲခြေစားပြုကတချို့မုန်းလေစားတွေကိုတော့ကြားတယ
်ရခိုင်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပေါ်လာတဲ့ကြာလာတာနဲ့အမျှဒေသခံပြည်သူတွေတောက်ခါရောက်နေကြတာကြောင့်နှစ်ဖက်လက်နက်ကင်ဖွဲ့စည်းတဲ့အနေနဲ့ပြည်သူတွေကိုကာကွယ်စောင့်ရှောက်ရလိုအပ်ပြီးအစိုးရအနေနဲ့လည်းပြတ်ထန်းထားတဲ့တရားဥပဒေတွေကိုစိုးမိုးအောင်လုပ်စေရှင်တယ်လို့ဦးခင်မောင်လာကဆက်ပြောပါတယ်တောင်တရားဒေသခံတထောင်လောက်ဟာတပ်မတော်စစ်ကြောင်းဝင်လာလို့ထွက်ပြေးရတာဖြစ်တယ်လို့ဒေသခံတွေနဲ့လက်တော်မတွေကပြောဆိုနေကြပါပဲအနောက်ပိုင်းတိုင်းစစ်ထာနယ်ချုပ်ပြောခွင့်ရဖို့မုံကြီးဝင်းစော်ဦးကတော့တပ်မတော်စစ်ကြောင်းဝင်လာလို့ဒေသခံတွေထွက်ပြေးရတာမဟုတ်ပဲငကိုကလေးကတောင်တရားကျေးရွာမှာလူမရှိတော့တာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်သိရသလောက်ကအဲ့တောင်တရားကွာကလွန်ခဲ့တဲ့ရှင်နရီဖြစ်စဉ်ဖြစ်ပြီးတဲ့နောက်ပိုင်းမှာကွာအဲ့ရွာမှာအသက်အရွယ်ကြီးတဲ့လူတွေလောက်နော်အဲ့ရွာမှာလူတွေကိုမရှိကြတော့ဘူးနော်ဟုတ်ကဲ့နော်ကျွန်တော်ပြောတာထွက်ပြေးဖို့နေနေသားကအဲ့ရွာမှာထွက်ပြေးစရာလူကိုမရှိတော့ဘူးနော်အရင်တကရှင်နရီဖြစ်စဉ်ဖြစ်ပြီးတဲ့ပိုင်းမှာကအဲ့ရွာတွေမှာသူ့ဟာကိုဟုတ်လားနော်ဘယ်နေရာတွေမှာသွားပြီးတော့မှနော်နေနေကြတယ်တော့မသိဘူးနော်ဟုတ်လားတိုက်ပွဲရှောင်တဲ့စခန်းတွေမှာလည်းကျွန်တော်တို့ကရှိသလားလိုက်ပြီးတော့စုံစမ်းကြည့်တယ်တိုက်ပွဲရှောင်တွေမှာလည်းဟုတ်လားရောက်လာတာမသိဘူးသူတို့ရဲ့နှိစက်ရရွာတွေမှာသွားနေလာတော့ပြောချင်တာကတော့ဟုတ်လားအခုမှမရှိတာမဟုတ်ဘူးဟိုအရင်ကကမရှိတာအခုကျမှကျွန်တော်တို့ကအဲ့ကိုရောက်လို့ခင်ဗျားတွေရွာသားတွေကြောက်လန့်ပြီးဖွက်ပြေးပါတယ်ဆိုတော့အဲ့လိုကြီးရတယ်နားစင်းလာကျွန်တော်ပြောချင်တာဟုတ်လားဒီလိုတစ်ဖက်စွန့်နေမရှိကြပါနဲ့ကျွန်တော်တို့ကတော့ဒီစီတာဝန်ထားဆောင်နေတာဖြစ်တဲ့အတွက်ကြောင့်ကလို့သိကြတဲ့အားဒီရခိုင်ပြည်နယ်ဒုက္ခရောက်အောင်နံပါတ်1မလုပ်ဘူးเนาะဒီဒေသမှာရှိတဲ့ပြည်သူလူတွေအတိဒုက္ခရောက်အောင်မလုပ်ဘူးသိကြတယ်ကျွန်တော်ပြောရတယ်အဲ့အားတော့မလုပ်ဘူးကိုတက်နိုင်တဲ့ဘက်ကပဲဟောလာပံမှုပေးမယ်ဒါပဲ
ရခိုင်မြောက်ပိုင်းကိုစစ်စင်ရေးနေမည်တတ်မှတ်ထားတာကြောင့်တပ်မတော်အနေနဲ့စစ်ရေးသဘောတဘာဝအရာနေမည်သာစီးရတဲ့နေရာတွေမှာနေထိုင်ရတာဖြစ်တယ်လို့ပြောပါတယ်။တောင်တရာကျေးရွာဟာရသေးတောင်မြို့နေနဲ့လေးမှန်ခန့်ကွာဝေးမှာရှိတာဖြစ်ပြီးတိုက်ပွဲတွေမကြာခဏဆိုသလိုဖြစ်ပေါ်နေတဲ့အော်ရမတ်တောင်တန်းနဲ့ဆက်နွယ်နေတာလေးဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းရသေးတောင်မြို့နယ်ဘက်မှာဆူရတက်နဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့တိုက်ပွဲတွေဖြစ်ပေါ်ခဲ့တာကြောင့်အရသားတွေတေဆုံးဒဏ်ရာရရှိမှုတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းမှာဆူရတက်နဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့တိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်ဥယျာဉ်ဟာလည်းတစ်နေ့ထက်တစ်နေ့ပုံမှန်များပြလာတာဖြစ်ပါတယ
်။ဒါကတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်တောင်ထရာကျေးရွာနီးမှာစစ်တပ်ကစခန်းလာချလို့ကျေးရွာတွေကဒေသခံတွေတင်းရှောင်နေကြရတဲ့တဲ့ရင်ကိုတက်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ထဲမှာကျေးရွာအုပ်ချုပ်ရေးမှူးနှစ်ဦးအသက်ခံရတဲ့အမှုစုံစမ်းဖော်ထုတ်ပေးဖို့ကျေးရွာအုပ်ချုပ်ရေးမှူးတွေစုပြီးတော့တောင်းဆိုကြတဲ့အကြောင်းကိုဆက်ပြီးတင်ပြပေးကြပါမယ်။စေပရိပခါရီပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ထဲမင်းများမြို့နယ်မှာတော့မကြသေးခင်ရပ်ပိုင်းတို့ကပြစ်ခတ်မှုတွေအတွင်းမှာတည်ဆုံသွားရတဲ့ကျေးရွာအုပ်ချုပ်ရေးမှုတွေအသက်ခံရတဲ့ကိစ္စဖော်ထုတ်အရေးယူပေးဖို့ရက်ကျေးအုပ်ချုပ်ရေးမှု60ကျော်ကတောင်းဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရအနေနဲ့အရေးယူမှုမရှိဘူးဆိုရင်သူတို့တာဝန်ကနေနှုတ်ထွက်သွားမယ်လို့လည်းကျေးရွာအုပ်ချုပ်ရေးမှုတွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းကရက်ကျေးအုပ်ချုပ်ရေးမှုတွေရွာသားတွေအတွက်လုံခြုံမှုအားနည်းနေတဲ့အခြေအနေတွေကိုစူးစီးပြီး VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မင်းပြားမြို့နယ်စိတ်ဒရကျေးရွာအုပ်ချုပ်ရေးမှုနဲ့ကြောက်မော်ကျေးရွာတာဝန်ခံတို့အသက်ခံရမှုကိုမမှန်ကန်ကန်စုံစမ်းဖော်ထုတ်အရေးယူပေးဖို့မင်းပြားမြို့နယ်ရက်ကျေးအုပ်ချုပ်ရေးမှု60ကျော်ကနေမနေ့ကစီဝေးကျင်းပခဲ့ပြီးတော့တောင်းဆိုခဲ့တာပါ။မမကန်ကစုံစမ်းဖို့တို့အရေးယူမပေးရင်မင်းပြမြို့နယ်တွင်ကြေးရွာအုပ်ချုပ်ရေးမှု60ကျော်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ထားကြတယ်လို့ဒီရောင်ကြေးရွာအုပ်ချုပ်ရေးမှုကပြောပါတယ
်။မနေ့ကကျွန်တော်အုပ်ချုပ်မှုအားလုံးခန့်စင်နေခန့်အားမနေ့ကကျွန်တော်ဒီဒေသကအုပ်ချုပ်မှုရေးဟိုဒိုင်မှုရေးတက်တဲ့အခွင့်အရေးကိုအရေးယူဆုံးပြီးပါလို့အဲ့လိုကျွန်တော်တောင်းဆိုထားတယ်ဆရာ။ရခိုင်ပြည်နယ်အစိုးရကိုတောင်းဆိုတာကျေးရွာအရေးမယူဆိုနေလေကျွန်တော်တို့ဒီတက်နေလို့မရဘူးကျွန်တော်တို့ဒီကလေးအဲ့အန်တွေကိုအကြည့်ရဲ့တော့နဲ့ကျွန်တော်တို့ဒီကလေးအဲ့လိုမရဆိုရင်လို့အကုန်လုံးလှုပ်ထွက်မှာလို့အဲ့လိုအစီအစဉ်ချတယ
်ရှီခိုင်းပြည်နယ်ဆွေရထံတင်ပြပြီးနောက်ထပ်တစ်ပတ်နှစ်ပတ်အဖြစ်မသိရရင်တို့တာဝန်ကနေနှုတ်ဖက်ဖို့စီစဉ်ထားတာပါဒီစင်ပါ7ရက်နေ့ကစိတ်ဒရာကျေးရွာတွင်ပြစ်ခတ်တိုက်ခိုက်မှုကြောင့်စိတ်ဒရာကျေးရွာအုပ်ချုပ်ရေးမှူးဦးညံသိန်းကျောင်းမော်ကျေးရွာတာဝန်ခံဦးကျော်အိမ်မောင်နဲ့ရွာသူတော်ပြူပြူဝင်းတို့၃ဦးတိတ်ဆုံးသွားခဲ့ပါတယ်တမရဘက်ကတော့လုံချုံကြီးလှဲ့နေတဲ့တမရစိတ်ကြောင်စိတ်ဒရကျေးရွာတွင်အိမ်တိန်ကနေပြစ်ခတ်လို့ပြန်လဲပြစ်ခတ်ရမှာနှစ်ဦးတိတ်ဆုံးသွားကြောင်းတမရတာဝန်ရှိသူတွေကပြောပါတယ်ဒေသခံရွာသားတွေကတော့တိုက်ပွဲဖြစ်တာမဟုတ်ပဲမြန်မာစစ်တပ်ဘက်ကတဖက်တပ်ပြစ်ခတ်လို့စိတ်ဒရကျေးရွာအုပ်ချုပ်ရေးမှူးအပါအဝင်၃ဦးတိတ်ဆုံးကြောင်းပြောပါတယ်စစ်ရေးပဋိပက္ခပြင်းထန်နေစေရခိုင်ပြည်နယ်မင်းပြမြို့နယ်တွင်ကျေးရွာအုပ်ချုပ်ရေးမှူးနဲ့ရွာသားတွေရဲ့စိုးရိမ်နေရတဲ့အခြေအနေကိုပြည်ချောင်းကျေးရွာအုပ်ချုပ်ရေးမှူးကဆက်ပြောပါတယ
်အပြစ်မဲ့ပြည်သူတွေကိုအဲ့လိုတို့တော့ကဖြတ်နေစီကျွန်တော်လေးမကောဘူးကျွန်တော်လေးအဲ့အိုးကိုကျွမ်းသွားရတယ်ကိုဖက်စာကပပြလို့မရှိဆိုတော့ကျွန်တော်ဒီကအောင်းလို့ပြေချက်ကိုအဲကို့အမေသူ့အမေတေပတ်ကအကုန်လုံးထုတ်ခဲ့ဖို့အဲ့လိုဖြစ်ကြတယ်လေ
ဒီလိုပြစ်ခတ်မှုဖြစ်စဉ်တွေကြောင့်ဒေသခံတွေကြားလာနေကြတယ်လို့ပန်းမြောင်ကျေးရွာအုပ်ချုပ်ရေးမှူးဦးတင်အောင်ကျော်ကဆိုပါတယ
်ကျွန်တော်အုပ်ချုပ်ရေးမှူးတယောက်ဒီဆုံးရဖြစ်ကြတယ်ကိုတို့လည်းအထက်ကလည်းကြားလာနေရသူဖြစ်တဲ့အတွက်ကျွန်တော်အုပ်ချုပ်ရေးမှူးတွေကျွန်တော်ကလိုရတာကခက်တယ်
မင်းပြမျိုးနဲ့ကြေးရွာအုပ်ချုပ်ရေးမှူးတွေတင်ပြတောင်းဆိုချက်နဲ့ပတ်သက်လို့ဘယ်လိုဖြေရှင်းပေးမလဲဆိုတာသိရှိဖို့ရခိုင်ပြည်နယ်ဆိုရဖွဲ့ပြောရေးစုခွင့်နဲ့မြို့နယ်အုပ်ချုပ်ရေးမှူးကိုဆက်တွယ်မေးမြန်းခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့ပါဘူး။မင်းပြမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစစ်နိုင်ကတော့ရကြေးအုပ်ချုပ်ရေးမှူးတွေနှုတ်ထွက်ရင်အစိုးရအုပ်ချုပ်ရေးပိုင်းထိခိုက်မှုရှိလာနိုင်တယ်လို့ဆိုပါတယ
်။ဆိုတော့အဲ့ဒီပုံမှန်လည်းမြို့နယ်အုပ်ချုပ်ရေးပိုင်းကနေအချင်းချင်းပြင်ပြပြီးတော့ဒါအမှန်ကန်စီစစ်ပြီးခေါ်ထုတ်ရေးယူပြီးပါမယ်ဆိုပြီးအပတ်လောက်ဆိုင်းပါအောင်ဆိုပြီးတော့ပြောထားတယ်ပေါ့နော်။ဆိုတော့အဲ့ဒီပုံမှန်နှုတ်ထွက်ဖြစ်သွားပြီဆိုရင်တော့ရကြေးဆိုတာမြို့နယ်တစ်ခုမှအခြေခံဖွင့်စည်းရတယ်လို့အဲ့ဒီဖွင့်စည်းရကအလုံးမလုံးတော့ဘူးမြို့နယ်နဲ့အဆက်အသွယ်မရှိတော့ဘူးခုလက်ရှိအစိုးရအုပ်ချုပ်ရေးရန်နေရာကတော့ပြင်းပြသွားမှာဖြစ်ပါလေ
။ဒီနှစ်အတွင်းရခိုင်ပြည်နယ်မင်းပြမြေပုံကြောက်တော်မြို့နယ်တွေမှာမြန်မာစစ်တပ်အဝင်အမည်မသိဖွဲ့လက်ချက်နဲ့တပ်ဖြတ်ခံရတဲ့ကျေးရွာအုပ်ချုပ်ရေးမှူးနဲ့ကျေးရွာတာဝန်ခံ၄ဦးထိရှိလာနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လဆန်းမှာလဲကြောက်တော်မြို့နယ်ရကြေးအုပ်ချုပ်ရေးမှူး55ဦးနှုတ်ထွက်ခဲ့ပြီးဖေဖော်ဝါရီလ28ရက်နေ့မှာလဲမြောက်ဦးမြို့နယ်သွေသွေအုပ်ချုပ်ရေးမှူးရုံးမှာလှပစီဝေပြုလုပ်နေစဉ်တွင်ကျေးရွာအုပ်ချုပ်ရေးမှူး၄ဦးကိုရဲတပ်ဖွဲ့ကနေဝင်ရောက်ဖမ်းဆီးသွားတဲ့အတွက်မြောက်ဦးမြို့နယ်ကျေးရွာအုပ်ချုပ်ရေးမှူး100ကျော်နှုတ်ထွက်စာတင်ခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်မင်းပြမြို့နယ်တွင်မြန်မာစစ်တပ်နှင့်ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေသလိုတိုက်ပွဲစဉ်တွင်အရသားတွေထိခိုက်ဒေဆုံးမှုအဖမ်းခံရမှုတွေလည်းရှိနေပါတယ်ခင်ဗျာ
ဒါကတော့စည်ရည်တင်းမာမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွေကကျေးရွာအုပ်ချုပ်ရေးမှုတွေရဲ့လုံခြုံရေးအခြေအနေတွေကိုစူးစီးပြီးတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းကတော့လွှတ်တော်တွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နေကြချိန်မှာပဲပူးပေါင်းကော်မတီကနေပြည်ခိုင်မျိုးပါတီကကိုယ်စားလှယ်နှစ်ဦးနှုတ်ထွက်သွားတဲ့သတင်းကိုတင်ပြပေးမှာပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကနေပြီးတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်နှစ်ဦးဒီကနေ့ပဲထပ်မံနှုတ်ထွက်သွားပါတယ်စတင်ဖွဲ့စည်းချိန်ကတည်းကအကန့်ကွက်မှုတွေနဲ့ကြုံခဲ့ရတဲ့အဖွဲ့ဝင်45ဦးပါတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကနေဒီလိုမျိုးနှုတ်ထွက်နေသူတွေရှိနေတဲ့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာအခက်အခဲတွေကြုံရနိုင်တယ်လို့နိုင်ငံရေးအကဲခတ်တွေကခန့်မှန်းနေကြပါတယ်သတင်းပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကနေလွတ်တော်ကိုယ်စားလှယ်နှစ်ဦးနှုတ်ထွက်ခွင့်ပြုကြောင်းအမိန့်ကြေညာစာကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွတ်တော်အစည်းအဝေးမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီအမိန့်ကြေညာစာမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်ဦးဆိုင်ကျော်မိုးမိုင်းပန်မဲဆန္ဒနယ်နဲ့ဦးစီဟူးတို့ကချင်ပြည်နယ်မဲဆန္ဒနယ်အမှတ်1တို့ကိုဒီလ16ရက်နေ့ကနေစတင်ပြီးသူတို့ဆန္ဒသဘောအလျောက်နှုတ်ထွက်ခွင့်ပြုကြောင်းဖော်ပြထားတာဖြစ်ပါတယ်။နှုတ်ထွက်သွားတဲ့ကိုယ်စားလှယ်နှစ်ဦးဟာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဖြစ်ပြီးနှုတ်ထွက်ရတဲ့အကြောင်းကိုဦးစီဟူးတွေကအခုလိုပြောပါတယ်
။ပူပေါင်းကော်မတီဆိုတော့ပူပေါင်းကော်မတီရဲ့စူပါစီးပွားရေးမှာရရှိတဲ့အဖြစ်တစ်ခုကိုကျွန်တော်တို့ကပြောနေချင်တယ်လေ။ဒါပေမဲ့အခုကျတော့အဲ့လိုမဟုတ်သေးတဲ့ပူပေါင်းကော်မတီမှာပါဝင်တဲ့ဟိုပါတီလိုက်တယ်လည်းကောင်းဖွဲ့စည်းလိုက်တယ်လည်းကောင်းသူရဲ့ပြင်းပြင်းထန်ထန်ကိုသူကဆန္ဒမင်းပေးပြီးမှလုပ်နေတဲ့ချင်းကြတဲ့အဲ့မှာဥယျာဉ်များများပါတဲ့အဖွဲ့ကြီးရတော့ပါတီရတော့ဒါချင်းတော့မရနိုင်ပါဘူးလေအဲ့တော့အားလုံးကဆန္ဒမပါဘူးပေါ့အဲ့ဒါမျိုးလည်းကျွန်တော်တို့နှုတ်ထွက်ရတာပါ
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကိုအဖွဲ့ဝင်45ဦးနဲ့ဖွဲ့စည်းထားပြီးအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က18ဦး၊တမ်ဘရော်သားကိုယ်စားလှယ်8ဦး၊ပြည်ခိုင်ဖြူရှမ်းတိုင်းရင်းသားမြဒီမိုကရေစီအဖွဲ့ချုပ်နဲ့ရခိုင်အမျိုးသားပါတီက2ဦးစီ၊အခြားတိုင်းရင်းသားပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေက2ဦးစီပါဝင်တာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကရခိုင်မျိုးသားပါတီကကိုယ်စားလှယ်2ဦးနဲ့မူပင်မျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းတို့နှုတ်ထွက်ခဲ့ကြပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကနောက်ထပ်ကိုယ်စားလှယ်တွေထပ်မံနှုတ်ထွက်မယ်ဆိုရင်လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းအောင်မြင်ဖို့ခက်ခဲလာနိုင်ကြောင်းအခုလိုပြောပါတယ
်။ဒီအကြက်တဲတွေစိန်ခေါ်မှုတွေကိုချိန်ကပ်အဖြေရှာနိုင်လို့ဆိုရင်အစုအဖွဲ့တွေကြားမှာပုံမှန်လေးနဲ့ညီလိုက်ရှင်းလေးနိုင်ဖို့ကပို့ပြီးတော့အဓိကကျလိမ့်မယ်လို့မြင်ပါတယ်။အဲနောက်ထပ်ပေါ့လေဒီပြင်ဆင်ရေးပူးပေါင်းကော်မတီကနေနောက်ထပ်ဒီကိုယ်စားလှယ်တွေအနောက်ထပ်အမျိုးကြီးဖြစ်လာမယ်ဆိုရင်တော့ဒါပြည်ထောင်ပူးပေါင်းကော်မတီရဲ့လုပ်ငန်းစဉ်ပေါ်မှာအနောက်လက္ခဏာတက်ရောက်မှုမျိုးတွေဖြစ်လာမယ်။အဲ့ဒီရဲ့အကျိုးဆက်အဖြစ်အခုလွတ်တော်တက်တန်းအတွင်းမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ကလည်းအောင်မြင်မှုရဖို့အလားလာနော်နည်းတဲ့နည်းလာမယ်။နောက်ဖြည်းဖြည်းရောက်ရောက်နဲ့ကြည်ကြည်ပြတ်ပြတ်ပြင်ဆင်နိုင်လို့လည်းပဲအခွင့်အလမ်းနည်းတဲ့နည်းလာလိမ့်မယ်လို့မြင်ပါတယ်။
လောလောဆယ်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအစည်းအဝေးတွေကိုဆက်လက်ကျင်းပနေပြီး2008ဖွဲ့စည်းပုံအခြေခံဥပဒေမှာအခန်း15ခန်းရှိတဲ့အနေနဲ့တင်းလာနေကရှစ်ခန်းပီးစီးခဲ့တယ်လို့ဒီကနေ့မှလည်းဆက်လက်ဆွေးနွေးခဲ့ကြပါတယ်။ပြည်ထောင်စုလွှတ်တော်နာယကဦးတည်ခွန်မြတ်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးကိုလက်ရှိလွှတ်တော်တက်တန်းအတွင်းမှာပီးစီးအောင်ဦးစားပေးဆောင်ရွက်မှာဖြစ်ကြောင်းပြောဆိုထားပြီးလွှတ်တော်အစည်းအဝေးတွေကိုတော့လာမယ့်နှစ်စက်တင်ဘာလပထမပတ်အထိကျင်းပသွားမှာဖြစ်ပါတယ်
။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 1239-232-999 လေးကိုဆက်သွယ်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်လေးကိုတော့လှိုင်းဒိုမီတာ19ကီလိုဟတ်15453ညလှိုင်းဒိုမီတာ25ကီလိုဟတ်11803ညလှိုင်းဒိုမီတာ32ကီလိုဟတ်9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြအင်္ဂါညဒရက်လီလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုတင်ဆက်ပေးမှာပါ။ဦးသိန်းထိုက်ဦးကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်။
သမ္မတဒေါ်နယ်ထရန့်ကိုရည်ယူရေးအောက်လွတ်တော်တရားရေးကော်မတီရဲ့ဆွဲချက်နှစ်ချက်ကိုအောက်လွတ်တော်တစ်ခုလုံးကအမှတ်တွေဒီသတင်းပတ်ထဲမှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။သမ္မတထရန့်ဟာတမိုင်းမှာတတိယမြောက်တရားစွဲခံရတဲ့အမေရိကန်သမ္မတဖြစ်လာမယ့်ပုံရှိပါတယ်။သမ္မတဟာ2020ရွေးကောက်ပွဲမှာအဓိကပြိုင်ပွဲဖြစ်လာမယ့်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းကိုပြည်အားပေးခဲ့တာကြောင့်အာဏာလွှဲသုံးစားလုပ်တယ်ဆိုပြီးဒီမိုကရက်ဘက်ကဆွဆွဲထားတာပါ။သမ္မတထရန့်ရဲ့သူ့ကိုထောက်ခံသူ Republican အမတ်တွေကတော့သမ္မတအနေနဲ့အမားတစုံတရာမလုပ်ခဲ့ဘူးလို့ညင်းဆိုနေပါတယ
် The question now is on Article 1 of the resolution impeaching President Donald J. Trump
ဆွေးကြေတဲ့အခြေဖြစ်တဲ့သမ္မတအနေနဲ့အာဏာလွှဲသုံးစားလုပ်တယ်ဆိုတဲ့ကိစ္စအောက်လွတ်တော်တရားရေးကော်မတီမဲပေးကဏ္ဍအချိန်ကော်မတီဥက္ကဋ္ဌ Jerry Nadler ရဲ့ကြေညာချက်ပါလွှတ်တော်အမတ်တူချင်းနာမည်တွေကိုခေါ်ပြီးမဲပေးခဲ့ကြတာပါ
Mr. Nadler.
အောက်လွှတ်တော်တရားရေးကော်မတီကသမ္မတအနေနဲ့အာဏာလွှဲသုံးစားလုပ်ခဲ့တယ်လို့လွှတ်တော်ရဲ့လုပ်ငန်းဆောင်တာတွေကိုနှောက်ယှက်ခဲ့တယ်ဆိုတဲ့စွဲချက်တွေကိုအတည်ပြုခဲ့ပါတယ်။ဒီလိုအတည်ပြုချက်မဲခွဲမဆုံးဖြတ်ခင် Republican နဲ့ Democrat ကြားအကြီးအကျယ်ငင်းခုန်မှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။အောက်လွှတ်တော်တရားရေးကော်မတီမှာ Republican ခေါင်းဆောင်တစ်ဦးဖြစ်တဲ့ Amak Duck Collins ကအခုလိုဝေဖန်ပါတယ်။
One day this majority will be back in the minority.And they will be crying.
တနေ့အခုလူများစုဖြစ်နေသူလူနည်းစုပြန်ဖြစ်ပါလိမ့်မယ်။အဲ့ဒီချိန်ကျရင်လူနည်းစုရဲ့အခွင့်အရေးနဲ့ရက်တရားလို့မကျေနပ်အော်လာဟစ်လာဖြစ်ခဲ့မယ်ဆိုရင်အခု2019မှာဖြစ်ခဲ့တာကိုပြန်ပြပြီးအဲ့ဒီချိန်ကလူနည်းစုရဲ့အခွင့်အရေးကိုခင်ဗျားတို့မျက်ကွယ်ပြုခဲ့ရဲဆိုတာကျွန်တော်တို့ပြန်ပြောရပါလိမ့်မယ်
။ Republican အောက်လွှတ်တော်အမတ် Louis Gohmert ကလည်းအခုလိုပြောပါတယ
်။ A vague abuse of power obstruction of Congress.The very thing
that the majority has done. 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 The
majority has done. The majority has done. The majority has done.
The majority has done. The majority has done. The majority has done. The majority has done. The majority has done. The majority has done. The majority has done. The majority has done.ဒီကဘွဲပြေ2021ခုနှစ်သမ္မတထရန့်နောက်တစ်ခါသမ္မတအဖြစ်ကျန်းသစ္စာကျင်းဆုံမဲ့ဘွဲကိုတက်ကြပါလို့ပဲပြောချင်ပါတယ်လို့ဆိုပါတယ်။အော်လိုတော်တရားကြီးကော်မတီဥက္ကဋ္ဌဂျယ်ရီနက်ဒလာကတော့ပြီးခဲ့တဲ့ရက်ပိုင်းကကော်မတီအတွင်းမဲခွဲတည်ပြုခဲ့တာနဲ့ပတ်သက်လို့တနင်္ဂနွေနေ့မနေ့ ABC ရုပ်သံမှာအခုလိုခုခံခြေပေါက်ပါတယ်။
This president conspired sought foreign interference.In the 2016
election, the 2016 ရွေးကောက်ပွဲမှာလည်းဖိဘကဆွတ်ဖတ်အောင်ပူပေါင်းကြံစည်ခဲ့ပါတယ်။2020ရွေးကောက်ပွဲမှာလည်းဖိဘကဆွတ်ဖတ်လာအောင်ကြောင်ကြကြကြိုးစားခဲ့ပြီးမျိုးသားလုံခြုံရေးကိုဆက်ပြီးချင်းချောက်လာတယ်။သမ္မတကိုတာဝန်ခံတဲ့သူဖြစ်ဖို့ကျွန်တော်တို့မှာဒီမိုကရေစီနီးကျဖွဲ့စည်းပုံရှိပြီးသားလား။ဘယင်စနစ်နဲ့တွားနေတာလား။မေးခွန်းထုတ်ရပါလိမ့်မယ်။ဒါကတကယ်အန်တီရဲ့ဖြစ်လာပါတယ်
။သမ္မတကိုရေးယူရေးအောက်လွှတ်တော်အမတ်တွေမျှော်လင့်ထားသလိုအတည်ပြုပြီးရင်အထက်လွှတ်တော်ကဆက်လက်စစ်ဆေးပါလိမ့်မယ်။အဲ့ဒီစစ်ဆေးတဲ့အခါမှာဂျူရီလူကြီးအဖြစ်စစ်ဆေးမဲ့သူတွေထဲမှာအထက်လွှတ်တော်အမတ်တက်ခရော့စ်တို့လိုသမ္မတကိုကာကွယ်နေတဲ့ Republican အမတ်တွေလည်းပါဝင်ပါတယ်သူကအခုလိုပြောပါတယ
် We actually saw the House of Representatives articles of impeachment and their entire
အောက်လွှတ်တော်အမတ်တွေဘက်ကအရေးယူရေးဆွဲချက်တွေကိုတကယ်တမ်းတွေးရတဲ့အချိန်အားလုံးကပါတီဇွဲနဲ့ဆွဲဆိုချက်တွေဖြစ်နေပြီးဆက်ရက်တည်နိုင်မှာမဟုတ်ဘူးဆိုတာတွေးရပါတယ်ဒီတော့ဟန်ပြဆွဲဆိုမှုအဖြစ်နဲ့အဆုံးသတ်ဖို့အဆပါပဲ ဒီဆွဲချက်တွေအထက်လွှတ်တော်မှာကြားနာတဲ့အခါညှတာတဲ့တရားစီရင်မှုရှိအောင်ကျွန်တော်တို့လုပ်ရပါလိမ့်မယ်။အချက်အလက်တွေကမှန်မှန်တဲ့အတွက်ရှေ့ဆက်ပြီးအရေးယူဖို့တော့ဖြစ်မှာမဟုတ်ပါဘူး
။ထင်ရှားတဲ့ Republican အထက်လွှတ်တော်အမတ်၂ယောက်ကတော့သမ္မတကိုအရေးယူရေးမှာကြားနာစစ်ဆေးတာမျိုးတွေတောင်မလုပ်တော့ဘဲနဲ့အပြစ်မရှိဘူးဆိုပြီးဆုံးဖြတ်မဲ့အကြောင်းဒီသတင်းပတ်ထဲမှာပြောဆိုနေတာပါ။ဒါကြောင့်လည်းသမ္မတကိုအရေးယူရေးထက်လွှတ်တော်အတွင်ကြားနာစစ်ဆေးမှုတွေဟာတကယ်တမ်းမျှတမှုရှိပါမလား။တန်တရားနဲ့မိကွန်းထုံးမှုတွေရှိနေကြပါခင်ဗျာ
ဦးသိန်းထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့အင်္ဂါညတိုက်ရိုက်လေလိုက်အစီအစဉ်မကြခင်စတင်တော့မှာပါစီစဉ်တင်ဆက်သူကိုသားညုံနဲ့အတူထုတ်လုပ်သူကိုအောင်အောင်တို့တင်ဆက်ပေးမယ်အင်္ဂါညတိုက်ရိုက်လေလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာညနေခင်ဗျာ။အင်္ဂါနေ့ညပိုင်းတည်းအလီလိုက်အစီအစဉ်ကနေပြီးကြိုးစားပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီစစ်ခုံရုံးနဲ့တရားမျှတမှုဆိုတာပါ။2018ခုနှစ်ကဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေနောက်ပိုင်းတပ်မတော်ရဲ့နေမင်းရှင်းလင်းရေးစစ်ဆင်ရေးတွေမှာစစ်သည်ကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ချိုးဖောက်မှုတွေရှိကြတယ်နဲ့ပတ်သက်ပြီးတော့စစ်တရားရုံးကနေပြီးတော့လက်ရှိဂူတာပြင်ကိစ္စစီနေတယ်လို့မကြခင်မှာဆိုရင်လည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်ဆိုပြီးတော့မြန်မာဆွေးရခေါင်းဆောင်ဒေါက်တာစုကြည်က ICJ နိုင်ငံတရားရုံးမှာပြောခဲ့ပါတယ်ဒါကြောင့်မလို့ဒီတက်မတော်ရဲ့ဒီစစ်တရားရုံးတွေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုတွေဘလောက်ထိယုံကြည်အားကိုအားထားနိုင်ပါသလဲဆိုတော့ကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးပေပုံကူနှစ်ဦးရှိပါတယ်ပထမတူကတော့ဒီရှင့်နေကြီးဦးသိန်းတန်ဦးဖြစ်ပါတယ်ခင်ဗျာဒီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ EBSDF ကဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံရေးလှုပ်ရှားသူဒေါက်တာနိုင်အောင်ဖြစ်ပါတယ်နှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်ရင်းဆုံးဦးသိန်းတန်ဦးကိုဖိတ်ခေါ်ကြပါမယ်ခင်ဗျာဆရာဦးသိန်းတန်ဦးကြားပါလားခင်ဗျာ
ကြားပါတယ
်ဟုတ်ကဲ့ကျွန်တော်ခုနကပြောသလိုပါအာဒီစစ်တရားရုံးတွေကနေပြီးတော့ခုနပြောလို့ပေါ့နော် ICJ တို့ကတော့နိုင်ငံတကာလက်ခံနိုင်တာမလက်ခံနိုင်တာတပိုင်းပေါ့နော်စစ်တရားရုံးတွေကနေပြီးတော့ပထမဆင့်တကယ်တမ်းဒီလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်တရားမျှတမှုရှိစီရင်ဆုံးဖြတ်နိုင်မယ်လို့ယုံကြည်ပါလားအရင်ဆုံးဦးသိန်းတောင်းအမြင်သိကြပါလားဟုတ်
တယ်ဗျာကျွန်တော်တို့ပုံမှန်အချင်း650ခုနဲ့တက်မတော်ဥတွေနည်းဥတွေကစီရင်နေတဲ့ပြည်လို့ဆိုတော့ပြဋ္ဌာန်းထားတာပေါ့လေ။ဟောအဲ့ဒီပြဋ္ဌာန်းချက်တွေအရာဆိုရင်တော့ကျွန်တော်တို့ဒီဥပဒေကနိုင်ငံတကာစစ်ဥပဒေတွေနဲ့မကျိုးရင်းဆဲရှိပြီးတော့တရားမျှတမှုရနိုင်တော့အောင်ပြည်ထောင်အခွင့်အရေးခွင့်အရေးတွေရှိတယ်။အဲလူ့ဘောတော့ဒီကဘောတော့တိုးပြရယ်။အဲ့ဒီဥပဒေကို1989နဲ့2010မှာတင်လိုက်တဲ့အခါကျတော့ဘုရားဥပဒေပါတဲ့အရေးကြီးတဲ့အချက်ဒီဘာဒီဟိုဖြုတ်ပြလိုက်တဲ့အတွက်ပေါ့နော်။ဆိုဒီလိုက်တာပေါ်ပေါက်တာတဲ့အတွက်နောက်ကပြင်ဆင်မှုတွေဖြစ်ဆက်တာတွေလုပ်လိုက်တဲ့အတွက်ဟိုနိုင်ငံတကာကတော့ကြည်လည်မှာမဟုတ်ဘူးတိုင်းပြည်အတွင်းမှာလုပ်မယ်ဆိုရင်တော့ကျွန်တော်တို့ကဒီဟာဖြစ်ရင်အရက်ဖက်တရားရုံးလောက်တော့ဒုလတရားနာတော့ရှိမလို့ရုံးလို့ရဘူးဒါကြီးကျက်ဖို့ကဲဒီစစ်ဘက်ဆိုင်အရာကြီးတွေကတရားသဖြင့်ဆောင်ရွက်ရင်တော့ဒုစုံတရားအတိုင်းသာအထိတရားနာတာရနိုင်လိမ့်မယ်လို့ကျွန်တော်ဖြစ်နေပါလား
ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ပြီးခဲ့တဲ့တရားစစ်တရားရုံးပေါ့နော်ဒီရခိုင်မြောက်ပိုင်းကရန်ဂျာရေးနဲ့ပတ်သက်ပြီးတော့ဒီအင်ဂျင်ကိစ္စမှာတော့ဒီတက်မရကာဝေးစီချုပ်ကနေပြီးတော့တရားခံကြထားပြီးသားလူကိုပြန်လွှတ်ပေးလိုက်တယ်ဒါဖွဲ့စည်းပုံရသူလှုပ်ပိုင်ခွင့်ရသူလှုပ်တယ်ဆိုတဲ့သဘောမျိုးတော့တွေ့ရပါတယ်အဲ့တော့ဒီစစ်တရားရုံးကထွက်လာတဲ့အဖြေနဲ့ပတ်သက်ပြီးတော့ဘယ်လိုအဲ့ဒါမျိုးတွေဖြစ်လာနိုင်လားသူကလေအဲ့ခုလက်ရှိဥပဒေပေါ့နော်မူလပြင်မှာ
1950ခုဥပဒေကိုပြင်ထားတာ2010ဥပဒေရအဲ့ဒီအခွင့်အာဏာတကယ်တော့50ခုဥပဒေမှာလည်းပါတယ်50ခုဥပဒေမှာသူကတယောက်တည်းမဟုတ်ဘူးနိုင်ငံတော်သမ္မတနဲ့ကာကွယ်ရေးဥပဒေချုပ်ကစစ်ပစ်ဆိုင်ရာယူရန်ယူမှချထားတယ်ဖြစ်တယ်နဲ့ပတ်သက်လို့သူ့ကိုလူငင်းခွင့်ပြုနိုင်တယ်ပြည်ထောင်စုဘုတ်ခွင့်ရှိတယ်ဒါပေမဲ့2010ကျတော့အဲ့ဒါမပါတော့သမ္မတမပါတော့ပါမပါဘဲနဲ့ကာကွယ်ဥပဒေချုပ်ကလည်းအနှင်းထားတယ်အဲ့ဒါအပြင်သူကဟိုပြဿနာရှိတာကမူလ1950ခုဥပဒေမှာပုံမှန်130ဆိုတာရှိတယ်စစ်ဘက်ဆိုင်ရာတရားရုံးအစိုးရကဆုံးဖြတ်ထားပြီးသားအမှုကိုဖတ်တူပြစ်မှုဒီကိစ္စကိုပဲစစ်ဆိုင်ရာရာဇဝတ်တရားရုံးကဒီပေါ်မှာမကျေနပ်လို့ရှင်နိုင်ငံတော်သမ္မတရဲ့ကြိုတင်ခွင့်ပြုချက်ယူပြီးတော့ပြန်စစ်ဆေးဖို့တောင်းဆိုနိုင်မှုရှိတယ်ဗျ။အဲ့ဒီမှာဖြုတ်ထားတယ်။အဲ့ဒီဟာအကြာကြီးရတော့ကျွန်တော်တို့ဟိုအချို့ချက်တွေကဒီဒါကိုကြည့်ချက်တဲ့ပုံကတော့တိဖြောက်မှန်မှုမရှိရင်စိုးရင်ကြာရှိပါလား
။ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကဒီစစ်တရားရုံးတွေကစစ်သည်ကျင့်ဝတ်တွေနဲ့ပတ်သက်လို့ပဲကင်နာလာတခြားအရက်သားတွေပေါ်မှာပြုတ်မှုရဲ့ဆက်ဆံတဲ့ကျူးစိုးစိုးဝါကျူးလွန်ခဲ့တာနဲ့ပတ်သက်လို့အရက်ဖက်ခုံတွေကကင်လို့မရဘူးလားဖွဲ့စည်းပုံရဖြစ်စေလက်ရှိတည်ဆဲဥပဒေရဖြစ်စေ
ကဒီလိုရသူဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရစစ်ဘက်ဆိုင်ရာကိစ္စတွေစစ်ဘက်ဆိုင်ရာတရားရုံးမှာပဲဆုံးဖြတ်မှာကျွန်တော်တို့အမြင့်ဆုံးတရားရုံးကိုကြိုးရတယ်ဒီလိုပြောလို့ကြိုးကစစ်ဘက်ဆိုင်ရာရုံးနဲ့နိုင်ငံတော်ဖွဲ့စည်းပုံအခြေခံခုံရုံးကိုပတ်သက်တိုင်းဒါဖွဲ့စည်းပုံရပါတော့နော်ဒီ1950ဥရီရတယ်သူကနေပဲပြမှုနဲ့စစ်ဘက်ဆိုင်ရာပြမှုတွေပြီးကြစီခွဲထားတယ်။ဒါပြီးကြစီခွဲထားတယ်အဲ့ဒီဥရီမှာလည်းသူကအခွင့်အလမ်းတွေပြီးထားတော့ရှိတယ်။အခုချိန်ကြည့်လို့ပဲဒီ2010မှာပြင်းနေပြီနဲ့လည်းပါတာတော့ရှိနေပြီ။ဂျာစီရီယာရဲ့မှာစစ်ဘက်ဆိုင်ရာအိမ်မှာပြင်းပြီးပြင်းထန်လို့ရတယ်။သူစစ်ဆေးလို့ပါတယ်သူဖောက်ဆူကုန်တော့ရှိတယ်။ဒါပေမဲ့အဲ့တောင်းဆိုတဲ့အချက်ကိုသုံးချက်မှာစစ်ဘက်ဆိုင်ရာအရာရှိရတယ်ပေါ့နော်။စစ်တရားရဲ့ပူတော်မှုအခွင့်အာဏာကိုကောင်းကြီးကပြချင်တာကဆုံးကြမှာဆိုတော့အဲ့ပါတော့ပြဿနာတွေပေါ်လာရှိနိုင်တယ်။ဆက်မတော်ဥပဒေကတော့တန်းပြစ်စုံဒီလိုခေါ်တဲ့ဂျန်နက်အတိုင်းအချိန်မျိုးလည်းအချင်းဖြစ်တည်တာမှာရှိရချင်ပါတော့ဒီတက်ကြီးလေးတက်တာပါဝင်တဲ့လူတွေနော်အဲ့ဒီတက်တာစင့်ခေါ်လိုက်ပြီးအရသာအပါဘောတော့အားလုံးနဲ့ဆက်ဆိုင်နေတယ်။ဆက်ဆိုင်တဲ့ဥပဒေဖြစ်တဲ့ဒါစစ်သားဒီတက်တော်သားစက်တက်ကိုမဟုတ်ဘူး။တခါအဲ့ဒီမှာလည်းဖြစ်ပြမှုတွေပါနေဘက်ဆိုင်ရာပြစ်မှုတွေရှိတယ်။နေဘက်ဆိုင်ရာပြစ်မှုတွေရှိတယ်။ဖြစ်ဘက်ဆိုင်ရာပြစ်မှုတွေရှိတယ်။ဒါပေမဲ့နေပြည်တော်ပြည်သူများအရသာပေါ်ဒီ1950ကိုတပ်မတော်ဥပဒေကိုကျူးလိုက်နာဖို့တာဝန်မရှိတဲ့အရသာတွေပါကျူးလွန်တဲ့ပြည်မှုတွေကိုလည်းဟိုစစ်ဘက်ဆိုင်ရာတရားရုံးကတစုံတရာစစ်ဆေးစီရင်တဲ့ကြာခွင့်အာဏာတော့အနှင်းထားတယ်ဗျ။ဒါကြောင့်မူလ1950ဥပဒေမှာအဲ့လိုအချက်တွေကိုပြန်လည်ထိကုတ်ဖို့အတွက်ကျွန်တော်တို့ပြဋ္ဌာန်းချက်တွေရှိတယ်။ပြဋ္ဌာန်းချက်တွေရှိတယ်။နောက်လိုက်နာတဲ့ဥပဒေကျွန်တော်တို့ကာဝေးမီဆိုင်မှာဆက်ဆိုင်တာ14ခုတောင်ရှိပါတယ်။အဲ့ဒါ ਈ နဲ့ထိကျုပ်မယ်အမှန်တကယ်တော်တိမှန်ကန်စွာဆုံးဖြတ်မယ်ဆိုရင်တော့အတိုက်တာတစ်ခုကျော်ကျွန်တော်တို့ရမယ်ဒါပေမဲ့ပြင်လိုက်တဲ့အတွက်တော့မူလ1959ဥပဒေရဲ့ထိကျုပ်ချက်တွေမရှိတော့ဘူးကျွန်တော်ပြောရမှာ
ဟုတ်ကဲ့အဲ့တော့လက်ရှိအနေထားရဆိုရင်စစ်တပ်ကစစ်တပ်ရရှိတဲ့ကျူးလွန်တဲ့ဘယ်လိုကိစ္စပဲဖြစ်ဖြစ်စွတ်စွတ်ဝါးဖြစ်စေကျူးလွန်တာမှန်သမျှကိုရပ်ဖက်ကတီချလွတ်လပ်တဲ့တရားရုံးတွေကစီရင်ပိုင်ခွင့်မရှိတော့ဘူးဆိုတဲ့သဘောပေါ့
မရှိဘူးရလက်ရှိ2010မှာပြင်လိုက်တဲ့အတွက်ကတော့ကျွန်တော်တို့ကပေါ်ယူချင်ရည်ရတယ်ဆက်ဆံတဲ့တရားရုံးမှာဟိုတိကျတရားရုံးဖြစ်တယ်။နောက်ဒီတာဝန်ကြီးရဲ့ဆုံးဖြတ်ချက်ကအပြစ်ပြဖြစ်တဲ့အတွက်ဒါကတော့ကျွန်တော်တို့ပြီးနေတဲ့ဥပဒေပေါ့နော်။ဒါပေါ်ယူကိုကြောမရဘူး။
အဲ့တော့
တောင်းစီပေါ်ကတော့ဆက်လက်ပြီးတာဝန်ယူကြတာဆက်ချက်တာဒီပဲ
။ဟုတ်ကဲ့အဲ့တော့စစ်တရားရုံးတွေကကော capacity ပေါ့တကယ်တမ်းတရားမြတ်မြတ်သားစီရင်ဆုံးဖြတ်နိုင်တဲ့ capacity ရောရှိနိုင်မှာမလား။
အဲ့ဒါတော့ကျွန်တော်တို့သူ့ရဲ့အနေအထားကိုကျွန်တော်မသိဘူးဒီဥပဒေရပြောမယ်ဆိုရင်တော့ထူထောင်တဲ့စစ်တရားရုံးက၄ရုံးတော့ရှိတယ်အဲ့ဒီမှာလည်းပဲ59ဥပဒေရဆိုရင်နိုင်ငံတော်တပ္ပရကနေပြီးတော့စစ်တရားရုံးမှာတရားရုံးချုပ်တရားကြည့်ကြည့်ကိုခန့်အပ်ခွင့်ရှိတယ်ဗျနောက်တစ်ခါဒါတရားရုံးချုပ်တရားကြည့်ကြည့်ကနော်ဒါဆိုတော့နိုင်ငံတော်တပ္ပရကခန့်အပ်ခွင့်ရှိတယ်59ကနောက်တစ်ခါဒီတပ်မတော်အရာရှိတွေရတယ်ပြီးတော့ဒုတိယဘုံကြီးအောက်မနိုင်နဲ့ဥပဒေကျွမ်းကျင်သူကိုခန့်မှန်ရှိတယ်အဲနောက်တစ်ခါဒီဘောပေါ်တော့ပြီးကြတက်ပြမှုတဲ့အခြားဥပဒေပညာရှင်တွေကတ်မှုရှိတယ်။ဒါပေမဲ့အဲ့ဒီအခွင့်အာဏာတွေကတော့2010ပြင်ပြီးတဲ့နောက်မှာမရှိဘူး။အဲ့တော့တင်းတင်းစစ်ဥပဒေကြောင့်ရုံတော့ရှိတယ်ဗျာ။စစ်ဥပဒေကြောင့်ရုံတော့ရှိတော့စစ်ဥပဒေကြောင့်ဘုန်းကားလူတွေကတော့ဒီဥပဒေနဲ့ပွဲရပြီးတော့ဒီဟာတွေဖြတ်တန်းနေတော့ဖြစ်တဲ့အတွက်သူတို့ဟိုအမှုတိုင်းမှာစစ်တရားရုံးထဲမှာလည်းပါဝင်ဝင်ပေးထားတဲ့ပေါ့။သူပါဝင်ချင်းကြောင်းဆိုင်နေဆိုရင်တော့ဒါဥပဒေနဲ့တစုံတရာအတိုင်းတာဒီညို့အောင်လုပ်နိုင်တယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ခင်ဗျာဥသေးတန်းဦးလေးလိုက်မှာခဏနေပြအောင်ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ဖိတ်ခေါ်ချင်ပါလိမ့်ခင်ဗျာဒေါက်တာနိုင်အောင်ခုနကကျွန်တော်မေးသွားသလိုပါပဲဥသေးတန်းဦးကိုလက်ရှိဒီလူခွင့်ရေးအရာတကယ်တမ်းပြောမယ်ဆိုရင်ရခိုင်ပြည်နယ် Ranger ဒေသတွေမှာကပါအောင်ရခိုင်အခု AA နဲ့ဖြစ်နေတဲ့ကိစ္စတွေပါတယ်ရှမ်းပြည်မှာကိစ္စပါတယ်ကချင်ပြည်နယ်ကိစ္စပါတယ်အဲ့တော့ဒီမှာလူရက်သားတွေပေါ်ကျူးလွန်မှုတွေပေါ့နော်ပြောမယ်ဆိုလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့စစ်တရားရုံးရဲ့ကင်တွယ်မှုပေါ့စစ်တရားရုံးတွေကပဲစစ်မယ်ဆိုရင်ဒီအခြေအနေနဲ့ပတ်သက်လို့ဒေါက်တာနိုင်အောင်အမြင်သိချင်ပါတယ်
ကျွန်တော်တို့တော့ခုနပြောတဲ့ဒီသူတို့တဲမှာစီရင်နေတဲ့တရားဥပဒေနဲ့စီရင်တဲ့ဖြစ်စဉ်ပုံစံကိုတော့ထက်ထဲဝင်ဝင်မသိရဘူးပေါ့ဗျာဆိုတော့နိုင်ငံတိုင်းမှာရှိတဲ့တပ်တွေကတော့ဒီလိုမျိုးဒီတပ်တွင်းတရားဖြစ်စဉ်တွေရှိတတ်ပါလားเนาะဒါပေမဲ့အခုကဟိုဒီအရသားနဲ့ဖြစ်တဲ့အမှုတွေပေါ့နော်အာခုနပြောတဲ့ဟလာရွာထဲမှာတခုဝင်လုသွားတာဟလာဟိုဘာညာဘာညာအစရဲ့ဆက်နောက်ဆုံးခုအစုလိုက်ပြုံနဲ့ဖြစ်တဲ့ကိစ္စမျိုးတွေမှာကျွန်တော်တို့အနေနဲ့ကြားတိရတဲ့လောက်ကတော့ခုနပြောတဲ့ဒီမတရားမမျှတမှုတွေနောက်ပြီးတော့ဒီမလျော်ညီတဲ့ဖြစ်တန်ပေးမှုတွေနော်အဖေးမမှုတွေကိုပဲဟိုတောက်လျှောက်တွေ့နေရတာပဲဖြစ်တယ်ဆိုတော့အပြင်ဘက်ကအမြင်မှာဘာဖြစ်လဲဆိုတော့ဒီကိုကိုတိုင်းကလည်းတရားဝင်ကိုချိုးဖောက်ပြီးတော့ကိုကိုတိုင်းကမတရားလုပ်နေတဲ့ဒီ institution တစ်ခုလုံးကတရားစီရင်နဲ့ပတ်သက်လို့ ကုံတိတ်ခါရှိရှိငမ်းမြတာတာဘယ်မလိုက်ပဲနဲ့တော့မမကန်ကန်ဆောင်ရွက်ပြီးနိုင်ပါမလားဆိုတဲ့အထင်မြင်ကြီးဖြစ်နေတာတကူပဲအဲ့တော့ဖြစ်ခဲ့တဲ့ကိစ္စတွေမှာကြည့်လို့ရှိရင်လည်းဒါကအဲ့လိုမျိုးအားရမှုမတွေ့ရဘူးနောက်ပြီးတော့ဒီကျွန်တော်အမြင်အပြောလို့ရှိရင်လည်းခုနကပြောတဲ့တရားစီရင်အရသားနဲ့ဖြစ်တဲ့ကိစ္စကိုတရားစီရင်လိုက်တယ်ဆိုပါဆိုတော့အဲ့ဒီပြစ်မှုကဘယ်လောက်ချလိုက်တယ်အဲ့လူတွေဘာဖြစ်သွားတယ်ဘယ်ထောင်တွေပို့လိုက်တယ်ဆိုတာဘာမှသိခွင့်မရှိဘူးဆိုတော့လုံးဝကိုတက်တွင်းတရားစီရင်နဲ့ပတ်သက်လို့ရှိရင်တော်တော်များများကိစ္စတွေကကျွန်တော်ပိန်ပေါက်ဗါလဲမောင်နေတဲ့ဖြစ်ရစီရင်တခုလို့ပဲကျွန်တော်ဖြစ်နေတယ်လို့ပဲကျွန်တော်ပြောချင်ပါလေ
ဟုတ်ကဲ့ဟိုတနေ့ကဒေါန်ဆန်းစုကြည် ICG မှာပြောပါတယ်လက်ရှိဒီသူတို့ကော်မရှင်ကနေပြီးတော့တီးကြပါတော့အစိုးရဖွဲ့ထားတဲ့ကော်မရှင်ကတွေ့ရှိချက်ပေါ်မှာမူတည်ပြီးတော့နောက်ထပ်စစ်တရားရုံးကစီရင်မှုတွေဖြစ်လာနိုင်ပါတယ်ဆိုပြီးတော့သူကတော့ဟို ICG ကိုပြောသွားတယ်ပဲဆိုလိုတာကတော့ဒီအရေးယူမှုတွေလုပ်မယ်ဆိုတဲ့အခြေအနေပေါ့နော်ဒါနဲ့ပတ်သက်လို့ဖြစ်နိုင်ခြေရှိမရှိကျွန်တော်နိုင်အောင်မြင်သိချင်ပါတယ
်ကျွန်တော်ကတော့ဟိုပြီးခဲ့တဲ့ကိစ္စမှာပဲကြည့်မယ်နော်အဲဟိုအင်းတင်ကိစ္စမှာဆိုလို့ရှိရင်ကဖြစ်တယ်ပြောတယ်ကမဖြစ်ဘူးဆိုပြီးညင်းတယ်ဆိုတော့လောက်တော့ပေါ်တယ်အဲ့တော့စစ်တယ်ထောင်ချတယ်ပြီးတော့အရှိလာနေလားဆလာနေလားမသိလို့တခုကူရပြင်းနေဒီဟိုကိစ္စလေးဖြစ်လာမဖြစ်ဘူးပြောတယ်အာလုံးဖုန်းနိုင်ပြမြတ်ဖြစ်တော့ကြမှာစစ်တဲ့ခါကျတော့ဒီတက်စကမှာစစ်တယ်ပေါ့လေလာဟိုရွာသားတွေလည်းလာလို့ရတယ်ပညာဆိုရပြောတာရှိတယ်ဆိုတော့ဟိုတကယ်တရားမျှတတဲ့အာဒီဟိုစနစ်ရှိတဲ့ဖွဲ့စည်းတရားဆိုလို့ရှိရင်ဒါနေ့စဉ်မြေပြင်သတင်းတွေနဲ့ဖြစ်ပျက်မှုတွေအားလုံးသိနေတဲ့အခါမှာချက်ချင်းအရေးယူဆောင်ရွက်မှုတွေသူများပြောစရာမလိုပဲနဲ့အရေးယူဆောင်ရွက်မှုတွေလုပ်တဲ့နောက်ပြီးတော့ဒီပြည်သူလူထုနဲ့ပတ်သက်တဲ့အရသားနဲ့ပတ်သက်တဲ့ကိစ္စဆိုလို့ရှိရင်ဒါကခုနပြောတဲ့ဒီဟိုအတဆိုင်ရအရသားပြည်သူတွေနဲ့အများပြည်သူလူထုသိအောင်ဘယ်လိုပြစ်ဒဏ်ပေးတယ်နောက်ဘယ်လိုစီရင်လိုက်တယ်နောက်လိုအပ်ရင်လိုအပ်တဲ့တောင်းပန်မှုမျိုးနောက်ရောက်ရေးပေးမှုမျိုးတွေကိုအထူးသဖြင့်လုပ်တဲ့နယ်လို့မြင်တယ်ဆိုတော့အဲ့လိုဟာမျိုးတွေတခါမှမတွေ့ခဲ့ရတဲ့အခါကြတော့အော်ဟိုဒီအတော့ထိရောက်မယ်လို့မထင်ဘူးနောက်တစ်ခုကတစ်ချိန်လုံးမှာဟလာဒီတိုက်ပွဲဖြစ်တဲ့နေမြေထဲမှာဖြစ်စမြတ်ဒီလူခွေချုပ်ပေါင်းမှုအားလုံးကိုတခြားလုံးထိန်ဖုံဖုံပြီးပြီးနဲ့ကွယ်ဝဲနေတဲ့ဥစ္စာကြီးရလေနှစ်30နှစ်40မကတော့ဖြစ်နေတဲ့ခါကျတော့ဟိုယုံကြည်နိုင်အောင်ဟိုယုံကြည်မှုပေးနိုင်လောက်ဖို့တော့ကတော့တော်တော်ခက်ခဲနေတဲ့အနေအထားဖြစ်တယ်နောက်အခုလိုမျိုးနိုင်ငံတကာပြောနေတဲ့အချိန်မှာဒီကိစ္စကိုတည်ရရှရာအလေးထားပြီးတော့မှမမှန်ကန်ကန်လုပ်နိုင်ဖို့ဒီလန်းတွေကိုတက်တဲ့အစိုးရနဲ့တော့ဒီတရားဟိုဒီလွတ်လပ်တဲ့ဒီတရားစီရင်မှုအကြံပေးတဲ့လူတွေနဲ့ပေါင်းမလုပ်ဘူးဆိုလို့ရှိရင်တော့ဒီတိုင်းမဲ့ရှိနေတဲ့ဟာနဲ့လုပ်သွားမယ်ဆိုရင်တော့ယုံကြည်နိုင်စရာနိုင်ငံကအသိမပြုနိုင်စရာမမြင်ပါဘူးကြ
။ဟုတ်ကဲ့ဒေါက်တာနေအောင်ဦးသိန်းတန်းဦးလေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်သရရှင်တွေတချို့လှည့်ပေးကြပါလေ။ကုလားမအောင်လေးလိုင်းပေါ်မှာရှိပါလေ။ကုလားမအောင်ဆွေးနွေးမြေမြန်းလို့ရပါလေ
။ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ်။ကျွန်တော်မြင်ရတော့ဒီစစ်တရားရုံးကဒီ genocide 6ရာသူတို့ကြိုတင်ပြီးတော့သူတို့စစ်တရားရုံးကရေးယူမယ်ဆိုလောက်တာဖြစ်ပါတယ်တကယ်လို့အဲ့ဒီကျူးလွန်တဲ့လူတွေကိုတေတံပေးလိုက်လဲကျွန်တော်ပါဝင်အခုဆွေးနွေးနေတဲ့လူတွေရောကဘာအောင်ယုံကြည်မှာမဟုတ်ပါဘူးတရားမျှတော့သာလုပ်လဲစစ်အစိုးရရဲ့စစ်တပ်ရဲ့တမိုင်းကြောင်းရဘယ်သူမှယုံကြည်မှာမဟုတ်ပါဘူးအဲ့တော့စစ်တပ်ကလည်းအခုကျွန်တော်တို့ကြားရတဲ့သတင်းရဆိုရင်တော့စစ်တပ်ကလည်းအခုICG တက်တဲ့ဥစ္စာကိုသင်္ဟာစာယူရမယ်အစားဒါတို့အင်အားနည်းလို့အင်အားချိနေလို့အနိုင်ကျင့်ခံရတဲ့ဆိုတဲ့ပုံစံမျိုးတွေမြင်နေတဲ့အတွက်ကြောင့်အခုအဖြေကထွက်လာမှာမဟုတ်ပါဘူးတကယ်ဖြစ်ထွက်လာမှာတော့စစ်တပ်ကဒီ2008နဲ့ပါဝင်နေတဲ့သူတို့ရဲ့အုပ်ချုပ်မှုအာဏာကိုဆွတ်လွတ်မှသာလေအဖြေထွက်မလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကုလှမအောင်ကျေးဇူးပါနောက်ထပ် threat ရှိတူလည်းလှည့်ပေးကြပါလေကုတမ်းမအောင်ဆွေးနွေးမြေမြန်လို့ရပါတယ်
ဟုတ်ကဲ့ကျွန်တော်96တုန်းကဒီကာလီတို့ကိုဟင်းတို့မှာသူတို့စစ်နယ်မြေရှင်းလင်းလုပ်တဲ့ချိန်မှာတော့ကြားရတဲ့ထွက်သွားတယ်ကျွန်တော်ကာလမဘောကပေါ့လေအဲ
့ကာလီကိုဟင်းဆိုဘယ်နေရာမှာလဲခင်ဗျရခိုင်မြောက်ပိုင်းမှာပဲလားမသိဘူ
းကျန်ခဲ့တဲ့မရိချင်းကား
ဟုတ်ဆက်ပြီးတယ်မနော
်ချင်းကားကလေးတွေကိုဘာလို့လဲ14-15လောက်ရှိတဲ့ကလေးတွေကိုတက်ချလို့ရောင်းစားခိုင်းတယ်ကျွန်တော်ကတော့တင်လာတယ်တပ်ဖွဲ့သမားမှာဖြစ်တယ်ကျွန်တော်ပြောဒီကလေးတွေအရွယ်မရောက်သေးဘူးတိုင်တယ်စစ်တပ်ကိုတိုင်တယ်အဲ့တော့ရေးယူပေးပါကျွန်တော်ကားပေါ်တင်သွားလို့မရဘူးအဲ့တော့တိုင်လေးအလကားပါပဲဟိုတနေ့ကမေဆုကပြောပါတယ်သူတို့တိုင်မှာရေးယူနေပါတယ်ပြောတယ်ကဲဥတင်ကျော်ကြီးကဟာလာရေးယူပေးပါလို့တပ်ဖြတ်ထောက်ထားနဲ့ပြနေတာလေဟိုနိုင်ငံတော်လည်းအေးမယူပါဘူးနောက်ဗီဒီယိုကြီးကအမှုဘုံပဲကြည့်ပါဟ ဟိုအာဏာရှင်တွေပါပြီဆိုရင်ဘာမှဒီလင်းလေးလုံးလို့မရပါဘူး။အဲ့ဒါဥပါရှင်တွေဥတိတောင်းလည်းတိပါတယ်။သူတို့ဒီတရားဥပဒေလုံးတယ်ဆိုရင်ဥတိကျော်ဖွင့်တဲ့အမှုကိုဖွင့်ပေးလေ။ဟုတ်တယ်မလား။ဘယ်သူကဖွင့်မလဲ။ဟိုအနေဒီယားကိုတက္ကရာကိုဖွင့်ရင်တရားတွေကဖွင့်ပေးတယ်။တက္ကရာအနေဒီကိုဖွင့်ရင်ဖွင့်ပေးတယ်။အယတားတွေကတော့ယတားဘက်ကဘယ်သူမှမလိုက်ကြပါဘူးဥပဒေက။ဟုတ်ကဲ့။ယတားဘက်ကိုလိုက်ပြီးဖို့အတွက်ကိုအနေဒီရောစစ်တပ်ကိုကျွန်တော်တို့ကလမ်းအမှန်ဖြစ်ဖို့အတွက်ရတန်းရတော့ပါသူတို့လည်းအမောင်းကိုပြေဝုတ်တဲ့အချိန်တန်ပါပြီလို့ပြောချင်ပါလေဟုတ်ကဲ့
ကိုလောင်အောင်ကျေးဇူးပါခင်ဗျာကျွန်တော်သရရှိတူပေးစာပို့ထားတာကျွန်တော်ဖတ်ပြပါမယ်ကိုစိန်မောင်မိထီလာပါတဲ့2019နောက်ပိုင်းတက်မရော်ကနေမြရှင်းလင်းရေးလို့ရမှာစစ်စီကျင်းဝတ်တွေကိုချိုးဖောက်ပြီးတော့ပြစ်မှုကျူးလွန်ခဲ့တဲ့စစ်ရာရှိတွေနဲ့အောက်ခြေစစ်တီတွေကိုစစ်တရားရုံးကစစ်ဆေးအဖြစ်ပေးခဲ့တယ်ဆိုတာမှန်ပါတယ်တဲ့စစ်တရားရုံးကနေပြီးတော့တရားမျှတစွာတရားစီရင်ခဲ့တယ်လို့ဆိုနိုင်ပါတယ်ကူတာပြင်ကိစ္စကိုလည်းအခုစစ်ဆေးနေပါပြီဒါဟာတရားမျှတမှုရဲ့ပြယုတ်လို့ဆိုချင်ပါတယ်တရားဥပဒေစိုးမိုးရေးအတွက်ခြေလှမ်းတစ်ခုလို့ဆိုချင်ပါတယ်ဒါပေမဲ့လို့အင်းတင်အမှုမှာတရားရုံးကနေပြီးတော့စနစ်ထောင်ထံချတာကိုကာချုပ်ကတစ်နှစ်ထဲနဲ့လွတ်မိတ်ချပြီးတော့လွတ်ပစ်တာကြောင့်စစ်တရားရုံးအပေါ်မှာအပြစ်မြင်စရာမဟုတ်ပါဘူးတဲ့2008ဖွဲ့စည်းပုံကသတ်မှတ်ပေးထားတဲ့လုပ်ပိုင်ခွင့်အရကာချုပ်ကအမိန့်ပေးလွတ်တာဖြစ်လို့2008နဲ့ကာချုပ်တို့ကိုပဲအပြစ်မြင်စရာဖြစ်ပါတယ်တဲ့ဒါကြောင့်မို့2008ဖွဲ့စည်းပုံမှာပြဌာန်းချက်ကိုပြင်နိုင်တော့မှစစ်တရားရုံးကိုရခင်ကလိုမျိုးယုံကြည်အားကိုအားထားနိုင်စရာဖြစ်လိမ့်မယ်လို့မြင်ပါတယ်တဲ့ဒါကကိုစိမောင်မိထီလာရဲ့အမြင်မှာနောက်တူရဲ့အမြင်လည်းဖတ်ပြချင်ပါတယ်ကိုအောင်ဝင်းနဲ့သူပို့တာပါခေါင်းစဉ်ကစစ်ခုံရုံးနဲ့တရားမျှတမှုဆိုတော့စစ်ခုံရုံးဆိုတာတပ်မတော်သားတွေရဲ့တပ်သွင်းစည်းကမ်းချိုးဖောက်မှုတွေအတွက်ဖြစ်ရမယ်တပ်မတော်သားတွေကရပ်ဖက်ဖွဲ့စည်းတွေပေါ်မှာစည်းကမ်းချိုးဖောက်ရင်တော့ရပ်ဖက်တရားရုံးကဥပဒေစိုးမိုးရေးနဲ့တကွပြင်ပဖိအားမရှိပဲဆောင်ရွက်လို့ရှိရင်တရားမျှတမှုရနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်တဲ့ဒါကိုအောင်ဝင်းသူ့ရဲ့အမြင်ပါခင်ဗျဒါသရရှင်ရဲ့အမြင်ကိုကျွန်တော်ဖတ်ပြတာပါကျွန်တော်ခုနကသရရှင်ရဲ့ဆွေးနွေးတော်ရတဲ့အပေါ်မှာမိကွန်းထပ်ရှိပါတယ်ဦးသိန်းတန်းကိုမေးချင်ပါတယ်ဦးသိန်းတန်းကြားပါလားခင်ဗျ
ကြပါလေ
ဟုတ်ကဲ့ခုနကဥတမ်းမောင်ပြောသွားလို့ပြောเนาะတကယ်တမ်းဒီစစ်တရားရုံးတွေကသူတို့တွေးရှိချက်တွေအပေါ်မှာမူတည်ပြီးတော့စစ်ဆေးတာအကယ်၍အရတားတွေဒီလူတိုင်းသားဒေသတွေမှာလူခွေချိုးဖောက်မှုတွေဖြစ်တဲ့အရတားတွေထိခိုက်နေတာမျိုးရှိတယ်ဆိုရင်သူတို့ဘလို့တိုင်မလဲဘလို့တရားဆွတ်ဆူနိုင်မလဲဒါဆိုရင
်ဥကတကယ်ကတော့ကျွန်တော်တို့ကဥပဒေရရှိတယ်ဗျာကျွန်တော်တို့ကာကွယ်ရေးနဲ့တက်ဆိုင်တဲ့ဥပဒေ14ခုတောင်ရှိတယ်1950ခုတက်မတော်ဥပဒေဤဥပဒေတွေဒီစစ်ဆေးရေးအထူးဥပဒေတို့ကျန်တာတွေအကုန်ရှိတယ်ကြည့်တော့တကယ်ကတော့ကျွန်တော်တို့ကအဲ့ဒီလိုအချက်တွေကိုဥရေနဲ့မကြီးပဲနဲ့ဥရေကျူးလွန်ခံရတယ်ကျူးလွန်ခံရတယ်ဆိုပြီးရင်ကျူးလွန်ခံရတဲ့ရတားကလည်းခုနဒီဥရေရတိုင်တန်းဝင်ရှိတယ်ဗျာသက်ဆိုင်ရာဟိုတက်မှာမှုလို့ဒီတက်မှုလို့ကတဆင်ကအကာတက်ဒီတိုင်းလို့ရတယ်အဲ့တော့ဒါမှမဟုတ်ကျွန်တော်တို့ကကြားရရရှိတယ်ဥရေကိုအသက်ဝင်အောင်လုပ်တယ်မလုပ်ဘူးဆိုတဲ့တက်တနာပဲရှိတယ်အဲ့ဒါဥရေရှိ
ဟုတ်ကဲ့အဲ့တော့တိုင်လို့တော့ရတာပေါ့တိုင်နေဆိုတာကပုံမှန်တရားရုံးရပ်ဖက်တရားရုံးနေမှာတိုင်ကြလို့မရဘူးလားအဲ့တော့ရတားတွေက
အဲ့ဦးရဒါဘာကြောင့်လဲဆိုတော့ဒီ1959ဥရေရဆိုရင်သူက active service ပေါ်တယ်တန်းပြစ်စစ်မှုတန်းတွေပေါ့ဗျာအခုဖြစ်တဲ့နေရာတွေဆိုတာဟိုရက်ထဲရွာထဲဖြစ်တာမဟုတ်ဘူးတိုက်ပွဲဖြစ်တဲ့ဒေသတွေပေါ့နော်အဲစစ်မဲ့ပြိုင်ဆိုင်တိုက်ခိုက်နေရတာတွေဖြစ်တဲ့အခါကျတော့အဲ့ဒီမှာကျူးလွန်နေတဲ့ဆွဆွဲခံသူတွေဟာဒီဥရေနဲ့သက်ဆိုင်နေဖြစ်တယ်အဲ့တော့ဒီဥရေရဆိုရင်ကျွန်တော်တို့ကစစ်မဲ့ဆိုင်ဥရေရကျွန်တော်တို့ကဆောင်ရွက်ရမယ်2008ဖွဲ့စည်းပုံရတယ်ပဲကျွန်တော်တို့ကသွားလို့မရဘူးနောက်တစ်ခါ1959ဥပဒေကပေးထားတဲ့အခွင့်အရေးတွေအကုန်လုံးကလည်းပဲပြန်ပြီးတော့2010နဲ့1980ကထုတ်ပြလိုက်တဲ့အတွက်ကြောင့်မလို့ဒါကဟိုကျွန်တော်တို့ကအများကြီးခက်ခဲသွားတာတကယ်ကခုနကဥဆိုင်မောင်ပြောတယ်ကျွန်တော်သဘောတူပါတယ်တကယ်ကြီးကကဟိုအခြေရိုးဒီမှာ1959ဥပဒေအတိုင်းမူလဥပဒေအတိုင်းပြန်ဖြစ်ဖို့လောလောဆယ်လုပ်ရမယ်ပြီးရင်2008ဖွဲ့စည်းပုံမှာပါတဲ့ဒီတရားရုံးပြည်တော်စုတရားတော်ကျိုးအောက်မှာအကုန်လုံးပြန်ရောက်သွားအောင်လုပ်ပြီးမှသာအဲ့ဒီအနေနဲ့ရမယ်ပြောတော့
တယ်။ဟုတ်ကဲ့ကျွန်တော်ဒေါက်တာနိုင်အောင်မေးချင်ပါတယ်ခင်ဗျာ။ကျွန်တော်ဒေါက်တာနိုင်အောင်ကပြောမယ်ဆိုရင် ABSTF ဥက္ကရာဟောင်းနေနဲ့နေခဲ့တော့ရှမ်းပြည်နယ်ကရင်ပြည်နယ်ဒီတကြောမှာတော်ရဲမှာတော်တော်နှစ်ကြကြာနေခဲ့တယ်။တိုင်းသားတွေနဲ့နေခဲ့ရဆိုတိုင်းသားတွေဟိုးတုံးတွေကသူတို့ခံစားနေရတဲ့ဒီလူခွင့်ချိုးဖောက်မှုတွေနေလိုက်ဖြစ်ခဲ့တာရှိရဲ့။ဒီပေါ်မှာတိုင်းသားတွေဘက်ကခုနကပြောလို့ပေါ့နော်။တိုင်ကြားတဲ့စနစ်ပေါ့နော်။အဲ့ဒါမျိုးတွေရောအကျင့်အလေးအကျင့်ရှိရလားဗျာအရင်တော့အချင်းနေ။
စစ်တပ်ကလား
။ဟုတ်ကဲ့စစ်တပ်နဲ့ပတ်သက်လို့စစ်တပ်ကကျူးလွန်နေတဲ့ပတ်သက်လို့
။ဩไอ้ไตมุสราคุณน่ะเสียอุตังนังโจตโลกว่ะเปียตัวแตกกูตั๊ดตันว่ะกูอ่ะบาเลสรกูอ่ะไตมาเลยเนี่ยมาสิดแต่เมียนวูวีปีเนี่ยล่ะดิไตมุไม่เปียวเนี่ยสิดแต่วินเนี่ยหนองฉีชาเยอะมุโดจานี่บอร์ดาซวยกันมะล่ะเช็คไปอ่ะมะล่ะสรปิดนี่รอสิดแต่เมียนวูวีปีอ่ะแหละหาမျိုးเว้ยขึ้นเลยแล้วทุกคนก็เลยคุณน่ะโหပြောตโลกว่ะกูอ่ะเราเราโหตองตองกิซ่ากะโหอะงิ้งปွားดาตอกก็တော့ပြောเองပြောเยเลยมั้ยだแม้ဒီတရားဥပဒေနဲ့ရာဇဝမှုနဲ့ပတ်သက်တဲ့ကိစ္စတွေကြတော့စစ်တပ်ကိုတိုင်ရဲပြောရတာမရှိဘူး။နောက်ပြီးတော့တိုင်ရမဲ့ပုံစံတွေကိုလည်းလွယ်လွယ်ကူကူသိတာမဟုတ်ဘူး။ နောက်ပြီးတကယ်တမ်းပြောရင်ခုနပြောတဲ့ဒီစစ်မြေပြင်တို့သမုတ်ဒီနောက်တန်းစစ်ကြောင်းတို့အခြေတန်းစစ်ကြောင်းတို့ဆိုတဲ့နေရာတွေမှာလည်းတိုင်တို့လူလေကူကူရတဲ့ကိစ္စမျိုးတွေမဟုတ်ဘူးလေဆိုတော့ဟိုအဲ့လိုမျိုးဖြစ်လို့ရှိရင်လူတွေအားလုံးကတိုင်မယ်ဆိုရင်ဩဘာလဲရွာလူကြီးကိုပြောမယ်အဲ့လောက်တော့ပဲဟိုတတ်မှတ်ကြတာနောက်တချို့ဟာတွေဆိုလို့ရှိရင်တော့စစ်ကြောင်းမှုတော့ပြောတာမျိုးတွေဘာမျိုးတွေနည်းနည်းပါးပါးရှိတယ်ဆိုရင်မဲ့လို့ဟိုဘက်ကနေပြီးတော့တနတ်တရားရန်နဲ့ချင်းချင်းချောက်ချောက်လုပ်တယ်ဆိုလို့ရှိရင်ဟိုငင်းချောက်ပြီးတော့ပစက်ပိတ်နေရတဲ့အနေအထားမျိုးဖြစ်တယ်။နောက်တစ်ခုကလည်းကျွန်တော်သိသောက်တော့ဟိုကြားမိသလောက်ပေါ့နော်။ဒီသေးသေးချာချာဒီဒီဟိုတမန်အမှုဖြစ်စဉ်နေမှာလို့သေသေးချာချာသက်သေးထောက်ထားတွေနာဘာညာဘာညာဒီဒီရာဇမှုဆိုင်ရာဒီအထောက်ထားတွေနဲ့သေချာစစ်တဲ့ဖြစ်စဉ်မျိုးဆိုတာတခါမှမတွေ့ဘူးသလောက်ပဲ။နော်ဖြစ်တယ်ဆိုလို့ရှိရင်နောက်တော့အပြင်ကဥမာဟိုသေတဲ့မှုတွေပါညာဆိုရင်နမညာတော့အပြင်ကဘာလဲဆိုတော့မရင်းချင်းမှုတွေပါလဲဆိုညာတော့အပြင်ကယောကြီးလာတာအဲ့လိုဖြစ်သွားဆိုရင်အလုံးစုံကယောကြီးပဲဆိုအဲ့လိုဟာမျိုးကြီးများပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုပြင်ကြပါမယ်ဒေါက်တာနိုင်အောင်ပဲမိလိုက်ပါမယ်ကျွန်တော်အဓိကနိုင်ငံတကာနဲ့ဆက်ဆက်လို့ပါအခုဒေါက်ဆန်းစုကြည်ကပြောထားတဲ့ထဲမှာလဲလက်ရှိဖွဲ့စည်းပုံအနေထားအရလူခွင့်ချုပ်ဖောက်မှုတွေကိုစစ်တပ်ကကျူးလွန်လာတယ်ဆိုလို့ချင်းစစ်တပ်ကပဲတရက်ကန်တွေလို့ရတယ်ဆိုတဲ့သဘောမျိုး ICG မှာပြောထားတယ်ခုနကဦးသိန်းတန်းဦးပြောရဆိုလို့ရှင်လေဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်ဘလို့မှယက်သားဆွတ်ဖက်လို့မရအောင်အဲ့တော့ဒီအခြေအနေမှာအခုနိုင်ငံတကာကနေပြီးတော့ယက်သားဆွတ်ရကိုပြစ်တင်နေတယ်ပြောဆိုနေတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ဒေါက်တာဆုကြည်ကအခုလို့ရှင်းလင်းသွားတဲ့အပေါ်မှာကိုနိုင်ငံတကာကနားလည်ပါမလားဆွတ်ရကိုခွင့်လွှတ်နိုင်ပါမလား
ကျွန်တော်တော့မထင်ဘူးဟိုနိုင်ငံတစ်ခုအနေနဲ့ကတော့ဗျာဟိုဘေးလူကဝင်ပြီးတော့ပတ်သက်ပြီးတော့ဟိုလောက်တာတော့ဘယ်သူမှမကြိုက်ဘူးပေါ့ကိုယ်အိမ်ဝင်ရေကိုမိသားစုရေဆိုတော့ကိုယ့်ဘာကိုရှင်းရင်လိုက်တာပဲဘေးလူကဝင်ဆရာလောက်တာမကြိုက်ဘူးဆိုတဲ့ဥစ္စာမျိုးကတော့ဒါဟိုဟိုလူသားတွေထဲမှာရှိရပေါ့လေဒါပေမဲ့အခုပြဿနာကဘာလဲဆိုတော့ကျွန်တော်တို့ဒီတရားစီရင်ရေးစနစ်ဆိုတာဘာလဲဆိုတော့အဓိကခံစားရတဲ့လူနစ်နာသွားတဲ့လူကအမှန်တရားကိုသိကျင်တာဘာဖြစ်သွားလဲကိုသိကျင်တာအဖြစ်မှန်ကိုသိကျင်တာအဲ့ဒီပုံမှာတရားမျှတမှုကဘာလဲဆိုတော့သိကျင်တာဆိုတော့အဲ့ဒီဟာတွေများများတည်လာမှဒီအဲ့ဒီစနစ်ကိုယုံတာ哦အဲ့တော့နိုင်ငံတကာကလည်းသူတို့ရဲ့စီရင်တုံးတွေမှာအငြင်းပြောတာကတော့ဘာလဲဆိုတော့ဖြစ်နိုင်တဲ့ပြနိုင်ငံတွင်တရားစီရင်စနစ်ကလောက်တာကောင်းတယ်ဒါမှမဟုတ်လို့ရှိရင်လည်းဟိုနိုင်ငံတကာနဲ့ပေါင်းလို့ဒါပေမဲ့အဲ့ဒီနီလန်းတွေကဘာမှမဖြစ်နိုင်ဘူးဆိုလို့ရှိရင်တော့တကယ်အမှန်တရားနဲ့တရားမျှတမှုရနိုင်ဖို့အတွက်ကတော့နိုင်ငံတကာလောက်တာပို့ပြီးလွတ်လပ်တဲ့ဗက်မလိုက်ဘူးတော့နောက်ပြီးတော့ဒီဒီဟိုအထူးစီးပွားရေး
ချုပ်ပေးပါ
အဲ့တော့အဲ့လိုမျိုးဟာမျိုးနဲ့မှပုံပြီးအဆင်ပြေမယ်လို့ပြောတာပါဗျာအဲ့ဒါကြောင့်မလို့အခုလောလောရေရှိနေတဲ့တက်တွင်းတရားစီရင်ရေးဖြစ်ဖြစ်ဘာဘာပြတရားစီရင်စနစ်ကပဲဖြစ်ဖြစ်တရားမျှတမှုနဲ့အမှန်တရားကိုဖော်ဆောင်ပေးဖို့အတွက်ယုံကြည်စရာမရှိဘူးလို့ယုံအချက်လက်တွေကအများကြီးဖြစ်နေတော့
ဟုတ်ကဲ့
ဒီတော်ဆုံးကြီးထောက်ပြတာတော့လည်းအဆင်မပြေတော့ဘူးထင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဓာတ်ရိုက်လိုက်အစီအစဉ်ချင်းစစ်သွားလို့ပါပေါင်းဆွနေပြတဲ့ဦးသိန်းတန်းဦးဒေါက်တာနိုင်အောင်နဲ့တော်တော်ရှင်ဒီအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရိုက်လိုက်အစီအစဉ်ဒီမှာကျွန်တော်ကပေးပါ
အင်္ဂါညဒဲလီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလဲပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဒိုနယ်ထရမ့်ကိုတရားစွဲဆိုရေးအောက်လွတ်တော်တစ်ခုလုံးမနေ့ပြန်မဲခွဲမဲ့လုပ်ငန်းစဉ်စတင်နိုင်ဖို့အောက်လွတ်တော်စီကံထင်းလေးကော်မတီကဒီကနေ့ပြင်ဆင်ဆောင်ရွက်နေပါပြီသမ္မတရာထူးကိုအလွဲသုံးစားလုပ်ပြီးတော့နိုင်ငံတော်ပြည်မှုကြီးတွေကျွလွန်ခဲ့တဲ့အတွဲဆိုပြီးသမ္မတထရမ့်ကိုအရေးယူဖို့ဒီမိုကရက်အများစုကထောက်ခံထားပေမဲ့သမ္မတရဲ့ Republican Party ဘက်ကတော့ကန့်ကွက်ထားပါတယ်အခုလိုအောက်လွတ်တော်မှာမဲခွဲဖို့နီကလာချိန်မှာပဲသမ္မတထရမ့်ကသူ့ကိုစွဆွဲထားတဲ့အောက်လွတ်တော်ဒီမိုကရက်တွေကိုတင်းင်းလာနေမှာထိုးနဲ့ဝေဖန်ပါတယ်သူ့ဘော်တရားဆွဆွေးလှုပ်ရှားဟာအမေရိကန်နိုင်ငံရဲ့တမိုင်းမှာအကြီးဆုံးလှုပ်ရှားကြီးဖြစ်တယ်လို့သမ္မတက Twitter လူမှုကွန်ရက်စာမျက်နှာမှာဝေဖန်ချုပ်ချထားပါတယ်ကိုလာသမဂါလုံချိုရေးကောင်စီအနေနဲ့နျူကလ ியர் လက်နက်ပိုင်းမြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတချို့ဖြေလျော့ပေးရတကယ်နဲ့ထောက်ခံပေးဖို့တရုတ်နိုင်ငံကရုရှားနဲ့ပူးတွဲပြီးတော့ဒီကနေ့တောင်းဆိုလိုက်ပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကောက်ရှန်ကနျူကလ ியர் ဆွေးနွေးပွဲတွေရပ်တန့်နေတာအဆုံးသတ်ဖို့နဲ့ပို့ပြီးတော့ဆိုးမသွားစေဖို့ဆွေးနွေးပွဲတွေနဲ့ဆက်သွယ်မှုတွေပြန်စလုပ်သင့်ပြီလို့ဆိုပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားအပေါ်ပင်လယ်ဆားနဲ့အဝတ်အထည်တင်မမှုပိတ်ပင်ထားရဲရုပ်သိမ်းပေးဖို့တရုတ်နဲ့ရုရှားတို့ကအခုလိုပူးတွဲတောင်းဆိုခဲ့တာလည်းဖြစ်ပါတယ
်သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အင်္ဂါညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Dexter Wirret ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လင်းပေးပါတယ်ရှင်မနေ့ပြန်ဗုဒ္ဓကူးနေ့မနေ့ခင်းထုတ်လင်းပေးမဲ့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
Thank you. This program has come to you from the Voice of America, Washington.